Welcome to the Voice of America in Burmese.
ညညပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေမေလ31ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းနှုန်းမီတာ31 32 51နဲ့ဒိုင်းလမ်းမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အစံလွှင့်နေပါပြီ။ခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကချင်းကြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။မိန်းကမလူမဲမျိုးသားတဦးရဲကဖမ်းဆီးထားတဲ့သေဆုံးသွားရကနေနိုင်ငံတော်မှာဖြစ်နေတဲ့အကြမ်းဖက်မှုတွေကိုရင်ဆိုင်မှုအတွက်မင်းနဆိုးဒပြည်နယ်ပါဝင်တခြားပြည်နယ်၁၁ခုကပြည်နယ်အုပ်ချုပ်ရေးမှုတွေဟာပြည်တွင်းလုံခြုံရေးအရန်တပ်ဖွဲ့တွေကိုဆင့်ခေါ်လိုက်ပါတယ်။မင်းနဆိုးဒပြည်နယ်မင်းနီယားပိုလစ်နဲ့အနာကစိန်ပေါ်မြို့တွေပါဝင်နိုင်ငံတော်ကတခြားမြို့တွေမှာအစောပိုင်းတုန်းကငင်းများစွာဆန္ဒပြနေကြတာတွေဟာနောက်ပိုင်းမှာတော့လူရတာတွေမိရှုဖြစ်စည်းတာတွေနဲ့အခြားအကြမ်းဖက်မှုတွေအထိဖြစ်လာခဲ့ရတာကနေလုံခြုံရေးအခြေအနေကိုထိန်းသိမ်းဖို့ပြည်내အစိုးရတွေကစီစဉ်ခဲ့ကြတာပ
ါ We fully activated the National Guard those folks have been staging
ပြည်내လုံခြုံရေးအရာတက်တွေကိုအပြည့်အဝတာဝန်ပေးထားပြီးလိုအပ်တဲ့လုပ်ငန်းတွေကိုစတင်နေဖြစ်ကြောင်းမင်းနီဆိုတာပြည်내အုပ်ချုပ်ရေးမှူးတင်မော့စ်ကမနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါအမေရိကန်နိုင်ငံတော်ကဂျော်ဂျီယာ၊ကင်တက်ကီ၊အိုဟိုင်ယို၊ဝစ်ကွန်ဆင်၊ကော်လိုရာဒို၊ယူတာ၊ဝါရှင်တန်၊ကယ်ဖိုးနီးယား၊တန်နက်စီ၊မစ်ဇူရီနဲ့တက်ဆက်စ်ပြည်နယ်တွေမှာလည်းဆန္ဒပြပွဲတွေကနေအကြမ်းဖက်မှုတွေထိဖြစ်လာတဲ့အတွက်ဒါတွေကိုနှိမ်နင်းဖို့အတွက်အရန်တပ်ဖွဲ့တွေကိုဆင့်ခေါ်ထားပါတယ်။ကယ်ဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့မှာတော့မနေ့ညကဆန္ဒပြတဲ့သူတွေကလမ်းပေါ်ထွက်မီးရှို့ခဲ့ရာကြောင့်ပြည်နယ်အုပ်ချုပ်ရေးမှူးဂေဗန်နျူဆန်ကအရေးပေါ်အခြေအနေကြေညာထားပါတယ်။အင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့မှာတော့ဆန္ဒပြပွဲတွေဒုတိယနေ့ဖြစ်ခဲ့တဲ့မနေ့ကပြစ်ခတ်မှုတွေဖြစ်ပွားရာမှာတယောက်တည်းဆုံးပြီးတော့နှစ်ယောက်ဒဏ်ရာရခဲ့ပါတယ်။ညောင်မြို့မှာလည်း၃ရက်ဆက်တိုက်လမ်းမောထွက်ဆန္ဒပြခဲ့ကြပါတယ်။နိုင်ငံတော်ဆန္ဒပြပွဲတွေအတွင်းကြမ်းဖက်မှုတွေကြောင့်လူ1400ထပ်မင်းဖမ်းဆီးခံခဲ့ရကြောင်းလည်း AP သတင်းကဖော်ပြထားပါတယ်ခင်ဗျာ။အမေရိကန်သမားအိမ်ဘီရောနဲ့လန်ဒန်လန်လောက်အခွာမှာမနေ့စနေနေ့ညသကောင်ချိန်ကဆန္ဒပြပွဲတွေကနေရုံးရင်းဆန်ကအကြမ်းဖက်မှုတွေထိဖြစ်ခဲ့ရကအနီးနားလက်ဖေးရဲ့ရင်မြင့်တဝိုက်ကိုရဲတပ်ဖွဲ့တွေထောက်လှမ်းရေးတွေနဲ့ပြည်ရင်းလုံခြုံရေးအရာတပ်ဖွဲ့တွေကအကာအကွယ်တွေပေးခဲ့ရပါတယ်။ညာထဲချီးတဲ့ဆန္ဒပြတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကငရုတ်ရည်နဲ့ပတ်ပြီးနေနေခဲ့သလိုအကြမ်းဖက်ဆန္ဒပြတဲ့သူတချို့ပင်ဆယ်ဗေးနီးယားလမ်းပေါ်ကသမ္မတရော်နယ်ရေဂန်ဖောင်ဒေးရှင်းအဆောက်အုံကပြင်းပေါက်တွေကိုရိုက်ခွဲဖျက်ဆီးခဲ့ကြသလိုဗန်တစ်ခုကိုလည်းဖျက်ဆီးခဲ့ကြပါတယ်။လဖေးရဲ့ရင်မြင်ဒီအိမ်ပြော်သမိုင်းဌာနနဲ့မြန်ချင်းဆိုင်ကစားတော့ဆိုင်တစ်ခုထဲမှာလည်းလူရသူတွေရဲ့လက်ချက်ကြောင့်ငယ်သားမိလောင်မှုတစ်ခုဖြစ်ပွားခဲ့သလိုအနီးနားကအမေရိကန်ကုန်သတင်းများအသင်းအဆောက်အုံစောက်လက်ဆနေရာတစ်ခုကစောက်လို့ရေးသုံးညမ်းနေလဲမိရှုခံခဲ့ရပါတယ်။အိမ်နားတစ်ဝိုက်မှာရပ်ထားတဲ့ကားများပြားလဲဖျက်ဆီးခံရတာတွေမိရှုခံရတာတွေရှိခဲ့ပါတယ်။မိလောင်ကြမှုကြီးတဲ့နေရာတွေကိုဝါရှင်တန်မိသားတပ်ဖွဲ့ကသွားရောက်ငြိမ်းသက်ခဲ့ပေမဲ့လူရဖျက်ဆီးမှုတွေဖြစ်ခဲ့တဲ့နေရာတွေမှာတော့ရဲတပ်ဖွဲ့ဝင်တွေကိုမတွေ့ခဲ့ရဘူးလို့ကိုယ်တိုင်တွေ့ခဲ့ရသူတွေကပြောပါတယ်။အမေရိကန်နိုင်ငံတော်မှာဖြစ်နေတဲ့အကြမ်းဖက်မှုတွေကြောင့်ပြည်내16ခုကမြို့ပေါင်း25မြို့မှာညမထွက်ရအမိန့်တွေထုတ်ပြန်ထားပါတယ်ခင်ဗျာ။အမေရိကန်နိုင်ငံတော်မှာဖြစ်နေတဲ့ဆန္ဒပြပွဲတွေကိုသတင်းယူနေတဲ့သတင်းတောက်တွေကိုရဲတွေနဲ့ဆန္ဒပြတဲ့သူတွေကတိုက်ခိုက်ခဲ့တဲ့အပေါ်မှာအမေရိကန်ခြေစပ်သတင်းတော်များကာကွယ်စောင့်ရှောက်ရေးကော်မတီ CPJ ကစနေနေ့ကပြည်တယ်ရှုတ်ချလိုက်ပါတယ်။ဆန္ဒပြပွဲတွေကိုသတင်းလိုက်ယူနေတဲ့သတင်းတောက်တွေမီဒီယာအဖွဲ့တွေနဲ့သတင်းဌာနတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာဟာအများပြည်သူကြိုးစည်းပွားကိုသတင်းမှတ်တမ်းယူနေတဲ့အရေးပါတဲ့အခန်းကဏ္ဍကိုလုံးဝမလီမဆလုပ်တာဖြစ်သလိုဒီလူတွေကိုချင်းချောက်ကိုကြိုးစားတာဟာလည်းဘယ်လို့မှလက်ခံနိုင်စရာမကောင်းဘူးလို့ CPJ အဖွဲ့ရညွန်ကြားရေးမှူးကာလော့စ်မာတီနက်စ်ဂျယ်လာဆာနာကကြေညာချက်မှာပြောထားပါတယ်။ရဲတပ်ဖွဲ့အနေနဲ့သတင်းတော့တွေကိုပြစ်မှတ်ထားဖို့သတင်းတော့တွေအနေနဲ့ဆန္ဒပြပွဲတွေကိုဒဏ်ရာအနာတရဖြစ်မှာလက်တုံ့ပြန်ခံရမှာတွေကိုမစိုးရိမ်ရဘဲဘေးကင်းလုံခြုံမှုရှိစွာသတင်းယူနိုင်အောင်အာမခံဖို့သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကနိုင်ငံတော်မှာရှိတဲ့အာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်။တချိန်တည်းမှာပဲအတ္တလန်တာ၊လာစ်ဗေးဂတ်စ်၊လူးဝီဗီးလ်နဲ့ဝါရှင်တန်မြို့တွေကဆန္ဒပြပွဲတွေကိုသတင်းယူခဲ့တဲ့သတင်းတောက်တွေတိုက်ခိုက်ခံရတယ်၊ဖမ်းဆီးခံရတယ်နဲ့ပတ်သက်ပြီးတော့ CPJ ကစုံစမ်းစစ်ဆေးနေပါတယ်ခင်ဗျာ။အမေရိကန်နိုင်ငံမင်းနဆိုးဒါပြည်နယ်မှာလူမဲမျိုးသားတူရဲကဖမ်းဆီးထားတဲ့တေဆုံသွားရကနေနိုင်ငံတော်ကမြို့တွေမှာဖြစ်ပေါ်လာတဲ့ဆန္ဒပြပွဲတွေကြောင့်ကျမရေးတိုင်းဝမ်းကျမတုံ့လုံးခြောက်ခြားမှုတွေဖြစ်ပေါ်နေပြီးတော့အခုလိုလူအုပ်စုလိုက်ဆန္ဒပြတာတွေကနေကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်လာမှာကိုစိုးရိမ်နေကြပါတယ်။ပြီးခဲ့တဲ့ပိုင်းနေအတွက်တချို့နေရာတွေမှာဈေးဆိုင်တွေရဲ့မှန်ပတင်းတွေကိုရိုက်ခွဲဖျက်ဆီးတာတွေရဲကားတွေကိုမီးရှို့တာတွေဖြစ်ခဲ့ပြီးတော့အဲ့လိုကြမ်းဖက်မှုတွေဖြစ်ခဲ့တဲ့နေရာတွေမှာတချို့ခေါင်းဆောင်တွေကအကြမ်းမဖက်ပဲငြင်းငြင်းချမ်းချမ်းဆန္ဒပြကြဖို့နဲ့ဆန္ဒပြတဲ့သူတွေအနေနဲ့ဗိုင်းရပ်စ်ကူးစက်ခံရမယ့်အလျင်လည်းရှိတာကြောင့် ဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်ရအောင်နှာခေါင်းစည်းတွေတပ်ဖို့သတိပေးလိုက်ပြီးတော့နှာခေါင်းစည်းတွေလည်းဝေပေးခဲ့ကြပါတယ်။ဒါပြင်ဆန္ဒပြတဲ့သူတွေအများပြားဟာအစောပိုင်းတုန်းကတော့နှာခေါင်းစည်းတွေတပ်ဖို့တယောက်နဲ့တယောက်ခက်ခွာဝါနေပြီးဆန္ဒပြကြဖို့လိုက်နာခဲ့ကြပေမဲ့နောက်ပိုင်းမှာတော့ဒါတွေကိုမလိုက်နာကြတော့ဘူးလို့မင်းဆိုးတဲ့ပြည်နယ်အုပ်ချုပ်ရေးမှူးကလည်းပြောလိုက်ပါတယ်ခင်ဗျာ။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ31 kHz 9833ညဘိုင်းဒိုမီတာ32 kHz 9383ညဘိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါတရင်တွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်ကမ္ဘာစစ်မှုအင်အားကြီးနိုင်ငံ9နိုင်ငံ G7 ထိပ်သီးဆွေးနွေးပွဲကိုစောင်းပေါက်ချိန်နောက်ထိရှေ့ဆိုင်ထားမည်လို့သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်တချိန်တည်းမှာပဲလက်ရှိ G7 အဖွဲ့ဝင်နိုင်ငံတွေဟာခင်းနှောင်ကျနေပြီးလက်ရှိကမ္ဘာအခြေအနေကိုထင်ဟမှုမရှိဘူးဆိုပြီးတိုးချဲ့ဖွဲ့စည်းဖို့ကိုလည်းသမ္မတထရန့်ကတိုက်တွန်းနေရပါအရှိ G7 အဖွဲ့မှာတော့ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ဗြိတိန်နဲ့အမေရိကန်တို့ပါဝင်ပါတယ်။သမ္မတထရမ့်ကတော့ရုရှား၊တောင်ကိုရီးယားနဲ့အိန္ဒိယနိုင်ငံတို့ကိုအဖွဲ့ဝင်စစ်တွေဖြစ်ထပ်တိုးဖို့လှူလာနေတာပါ။ G7 ထိပ်သီးဆွေးနွေးပွဲကိုဇွန်လအတွင်းအမေရိကန်နိုင်ငံမှာကျင်းပဖို့စီစဉ်ချပြီးမယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ရှေ့ဆိုင်ထားရတာဖြစ်ပါတယ်။ရဲတီကြတော့မပြောရသေးပြီးမယ်။ကမ္ဘာကုလသမဂ္ဂအဖွဲ့နှစ်ပတ်လည်ညီလာခံကျင်းပလို့ရှိတဲ့စက်တင်ဘာလဒါမှမဟုတ်နိုဝင်ဘာအမေရိကန်ရွေးကောက်ပွဲပြီးချိန်လောက်မှာထိပ်သီးဆွေးနွေးပွဲကျင်းပနိုင်မှုခန့်မှန်းထားတယ်လို့သမ္မတထရမ့်ကပြောပါတယ်ရှင်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကနေဒီအာဂါသာစခန်းကနေလွှတ်တင်ခဲ့တဲ့ Crew Dragon အာဂါသာယာဉ်နဲ့အတူအာဂါသာရဲ့ရောက်ရှိနေတဲ့အမေရိကန်အာဂါသာယာဉ်မှ Douglas Holly နဲ့ Bob Packin တို့ဟာ Washington DC ဒေသဆန်တော်ချင်းတနင်္ဂနွေနေ့မနေ့10နာရီကျော်အချိန်လောက်မှာနိုင်ငံတကာအာဂါသာစခန်းကိုရောက်ရှိမှာဖြစ်ပါတယ်။အသက်53နှစ်အရွယ်ဟာလီနဲ့အသက်49နှစ်အရွယ်ဘန်ကင်တို့ဟာအရင်က American စစ်တပ်ကလေယာဉ်မှူးတွေဖြစ်ပြီး2000ပြည့်နှစ်မှာ American အာဂါသာ Agency NASA မှာစပြီးတော့တာဝန်ထမ်းဆောင်ခဲ့ကြတာပါ။ SpaceX ရုံးယာဉ်ရင်းကိုစနေနေ့ကအအောင်မြင်မြင်လွှတ်တင်နိုင်ခဲ့တာဟာပုဂ္ဂလိကကုမ္ပဏီလုံထုံးမြင့်နဲ့လွှတ်တင်တဲ့ပထမဆုံးအာဂါသာခီးစဉ်ဖြစ်တမိုင်းတွင်သွားခဲ့တယ်လို့ဆယ်စုနှစ်တခုနေပါတဲ့ American မြေပေါ်ကနေအာဂါသာယာဉ်ပြန်လည်ပြည့်လွှတ်နိုင်တာလည်းဖြစ်ပါတယ်။စနေနေ့က SpaceX ဆုံးဖြတ်လွှတ်တင်တဲ့အခမ်းအနားကိုတည်ရောက်ခဲ့တဲ့ American သမ္မတ Donald Trump က NASA ကဝန်ထမ်းတွေကိုချီးကျူးစကားပြောကြားခဲ့တယ်လို့ American မြေပေါ်ကနေအာဂါသာယာဉ်ကိုပြန်လည်လွှတ်တင်နိုင်ခဲ့တဲ့ထူးခြားတဲ့နေ့တစ်နေ့ဖြစ်တယ်လို့လည်းပြောပါတယ်။ American မြေပေါ်ကနေအာဂါသာရဲကို American အာဂါသာယာဉ်မှူးတွေ2011ခုနှစ်မှာနောက်ဆုံးဆစ်လွတ်ခဲ့တာဖြစ်ပါတယ်ရှင်။ဘရာဇီးလ်နိုင်ငံမှာတောက်ကြွနေကကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆန့်ကျင်နေမြန်မာခဲ့ပြီးနဲ့ဥရောပနိုင်ငံအတော်များများမှာတော့ကူးစက်မှုလုံးကျဆင်းလာတာကြောင့်အသွောင်းအတံပတ်ထားတာတွေကိုဖြေလျှော်ပေးနေပြီဖြစ်ပါတယ်။ဒီကမ္ဘာလုံးအတိုင်းအတာအရစနေနေ့ညနေပိုင်းအထိအပြည့်ပြူထားတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း 9,800 ကျော်ရှိပြီးသေဆုံးသူ 3,600 ကျော်ရှိပါတယ်။ Johns Hopkins တက္ကသိုလ်ရဲ့စီးရင်တွေအရအမေရိကန်နိုင်ငံမှာတော့စနေနေ့ညပိုင်းအထိကူးစက်မှုပေါင်း 13,600 ကျော်နဲ့သေဆုံးသူ 13,400 နီးပါးနဲ့ကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးဖြစ်တဲ့နိုင်ငံအဖြစ်ဆက်လက်တည်ရှိနေဆဲဖြစ်ပါတယ်။စနေနေ့ထိသေဆုံးသူ 2,900 နီးပါးရှိတဲ့ဘရာဇီးလ်နိုင်ငံကတော့ American ပြည်ရဲ့ virus ကြောင့်သေဆုံးသူသရုပ်ထမြောက်အများဆုံးနိုင်ငံဖြစ်ပါတယ်။ဘရာဇီးလ်မှာပြီးခဲ့တဲ့24နှစ်အတွင်းကူးစက်မှုပေါင်း 3,300 ကျော်ရှိခဲ့တဲ့အတွက်တနည်းနဲ့အများဆုံးကူးစက်တာလည်းဖြစ်ပြီးယောဂကူးစက်မှုစုစုပေါင်း 9,000 နီးပါးရှိတဲ့အတွက်ကမ္ဘာပေါ်မှာ American ပြည်ရဲ့ယောဂကူးစက်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။ဥရောပမှာတော့စပိန်မှာကူးစက်မှုအသစ် 290 ကျော်ရှိခဲ့ပြီးတော့အီတလီမှာ100ကျော်ရှိပါတယ်။အီတလီနိုင်ငံကလာမယ့်အပတ်မှာပြည်ရင်းခရီးသွားလာမှုကိုပြန်ဖွင့်ပေးဖို့ပြင်ဆင်နေပြီဖြစ်ပါတယ်။ပြည်သစ်နိုင်ငံကလည်းကန့်သတ်ချက်တွေရှင်းချမယ့်ဒုတိယအဆင့်အနေနဲ့အင်္ဂါနေ့ကစပြီးကီလိုမီတာ100ခရီးသွားဆုံးသတ်မှတ်ထားတာကိုဖော်ပြပေးမှာပါ။ရုရှားနိုင်ငံမှာတော့လူငယ်တွေ24နာရီအတွင်းကူးစက်မှုအသစ် 9,000 နီးပါးရှိတယ်လို့အစိုးရကစနေနေ့ကကြေညာခဲ့ပါတယ်ရှင်။အာရှတလောနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်လက်ဖြစ်ပွားနေရမှာစင်ကာပူနိုင်ငံမှာတော့တနင်္ဂနွေနေ့ကိုဗစ် -19 အထူးပြုလူနာသေ918ယောက်တွေ့ရှိခဲ့တဲ့အတွက် ရောဂါကူးစက်သူစုစုပေါင်း 3,400 ကျော်ရှိပါပြီ။ကူးစက်သူအများစုကအဆောင်နေနိုင်ငံသားလူသမားတွေမှာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာတော့ဒီကနေ့အသစ်ကူးစက်သူအတူတူလူနာ4ယောက်ရှိပြီးဇန်နဝါရီလကတည်းကစလို့ကူးစက်သူစုစုပေါင်း 3,000 ကျော်နဲ့သေဆုံးသူ58ယောက်ရှိပါတယ်။ကူးစက်သူ80ရာခိုင်နှုန်းလောက်ကပြည်ပကပြန်လည်ဝင်ရောက်လာသူတွေဖြစ်ပါတယ်။နိုင်ငံကြီးရုပ်ရှင်ရုံအားကစားရုံတွေနဲ့စီးပွားရေးလုပ်ငန်းတချို့ကိုတနင်္လာနေ့မှပြန်ဖွင့်ဝင်ပြုသွားမှာဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့ဒီကနေ့ယောဂကူးစက်သူအတူတူလူနာ2ဦးရှိပြီးယောဂကူးစက်ခံထားရပြီးတော့ဂျာမနီနိုင်ငံကပြန်လာသူ2ဦးပါဝင်နောက်ထပ်3ဦးယောဂလက္ခဏာမပြဘဲကူးစက်ခံထားရတာကိုတွေ့ရပါတယ်။အမျိုးသားကျန်းမာရေးစင်တာစီးရင်တွေအရတရုတ်နိုင်ငံတွင်မေလ30ရက်နေ့အထိယောဂကူးစက်ခံရသူစုစုပေါင်း 8,300 ကျော်နဲ့သေဆုံးသူ 4,634 ယောက်ရှိပါတယ်။မြန်မာနိုင်ငံကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနကဒီကနေ့မနေ့9ရက်နေ့ထုတ်ပြန်ချက်အရတက်ခွဲနမူနာ952ခုကိုစစ်ဆေးခဲ့တာမှာကိုဗစ် -19 ရောဂါပိုးတွေးရှိသူအတူတူလူနာတင်မရှိပါဘူး။ရောဂါကူးစက်ခံထားသူစုစုပေါင်း224ယောက်ထဲမှာဆေးရုံတည်းကုသမှုခံယူပြီးတော့နှစ်ချိန်ဆက်တိုက်ပိုးမတွေ့ပဲရောဂါပြန့်ခွင်းလာသူ130ရှိပြီးသေဆုံးသူ6ဦးရှိတယ်လို့ကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနကအတည်ပြုထားပါရဲ့ရှင်။တနင်္လာနေ့ညပိုင်းကျွဲနောက်ဆုံးရသတင်းတွေကိုကြေညာလို့ပြီးမှာတော့တင်းဆောင်မရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ရခိုင်ပြည်နယ်မှာနယ်ခြားဆောက်စခန်းတစ်ခုကိုအေးရခိုင်လက်နက်ကန်အဖွဲ့ကတိုက်ခိုက်ပြီးတဲ့နောက်ဆက်တွဲတိုက်ပွဲဖြစ်မှာစိုးရိမ်မှုတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေတင်းချောင်နေရတဲ့ကြောင်းပြောပြပေးချင်ပါတယ်။ကျွန်တော်နိုင်ကွင်းအိမ်ပါဒီထိတောင်မြို့နယ်ကတဆင်းညာနေချာဆောက်စခန်းကိုပြီးကြတဲ့တောက်ကြနေတုန်းကစိုက်ခတ်ခဲ့တဲ့အေရခိုင်လက်နက်ကန်ဖွဲ့ကိုမြန်မာစစ်တပ်ကလိုက်လံရှင်းလင်းနေချိန်မှာပဲတိုက်ပွဲတွေကြီးထွားလာမှာကိုဒေသခံတွေစိုးရိမ်နေကြတာပါဒီအတွက်လည်းရသေးတောင်နဲ့ဘူတီဆောင်မြို့နယ်အစကကြေးရွာတွေကထောင်နဲ့ချီတဲ့ဒေသခံတွေရသေးတောင်မြို့နယ်စီဒီပင်စစ်ဆောင်စခန်းဘက်ကိုတိမ်းရှောင်လာနေကြောင်းစခန်းတာဝန်ရှိသူတို့ကပြောပါတယ
်ဘူတီဆောင်မြို့နယ်ကရှင်းနေတို့ဒီမှာတို့ဝေရောနောက်ပေါင်ဇေရအဲ့ရတွေကလူကြီးတော်မင်းကပြေးလာလေရောလေအဲရတိတ်တော်ငောင်းနေကြတော့ကိုတနေ့ကရေစခန်းကိုဝင်တိတ်တော့လာရောပြင်းငိုင်းအတမ်းငယ်ပြင်းရှိခတ်နေအဲ့ဒီဘက်ကရောတို့ငောင်းများလို့ဇေဒီတင်ပြေးလာကြမကောင်းမကောင်းသူတို့တော့ပြည့်နေတယ်။အော်ဖလေးဘက်ကလည်းရှင်းနေတာရှိတယ်။ဒီလိုဖြစ်မှာအဆိုးလို့ရောနာမအဲ့တခုဖြစ်ရင်ရောတွေကဒီကြားညမ်းမှာဆိုလို့
မနေ့ကအောင်စီရကြေးရဘက်ကပောက်ကွဲတန်နဲ့အတူတနပ်ပြစ်တန်ကျန်းနေရလို့စိုးရင်စိမ့်နဲ့တိတ်ချောင်လာကြတာပါ။ဒါပြင်ရတိတောင်နဲ့ဗူဒီတောင်မြို့နယ်ဆက်မေယူမြစ်ဘက်မှာတမရော်ရေသားတင်ပေါ်တွေတက်လာနေတာကြောင့်အိုးဖောက်စီရမြန်ဘက်ကရွာသား300ခန့်ဟာဗူဒီတောင်မြို့နယ်တေကန်ခွတ်ဆုံရွာဘက်ကိုတိတ်ချောင်နေကြတယ်လို့ခွတ်ဆုံကြေးရဆရာတော်ဥပညာဗလာကမိတ်ပါတယ်
။ဟိုးရမ်းနေတယ်ဒကာကြီး။အိုးဖောက်ကရေပြည့်စီရမြန်ကရရတယ်။လို့ရတာတော့ဟိုးရတယ်တော့300ကျော်လောက်တူရှိမှာလေ။အဲ့တော့နေပြည်တော်ကလို့လေနေကြောင်ပြက်လာတယ်ပြက်လာလို့ရှိရင်ကျေလို့ပြက်ပြက်လာတယ်သူတို့ကအသွင်တော့ခြုံလာရတာလေ
မနေ့ကရေသားကနေပြက်ကမှုကြောင့်ရေသေးတာမြို့နယ်မယူကန်စေတီပင်ကြေးရွာနီးဝန်းကျင်မှာရှိတဲ့ကြေးရွာဘက်မှာသနက်ကြီးကြီးကြားရောက်ပေါက်ကွဲဆက်လို့ခလင်းငယ်မိခင်မျိုးရမီသူပါဝင်လူ9ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဒီတန်ရရရှိသူတွေကိုစီတီပင်စိတ်ယုံမှာစိတ်ကူသမှုခံယူနေရတယ်လို့စီတီပင်စစ်ဆောင်စခန်းတာဝန်ရှိသူတွေကပြောပါတယ
်။မနေ့ကတော့တိတက်လာစီကြီးကနေပြီးတော့ဒီနေ့ကိုတုံးဆန်းတော့ပြီးတော့ဒီရွာတွေကိုလှမ်းပိတ်တာရှိတယ်။ဒီရွာကတန်ရရတဲ့လေဟာရလို့ရှိတယ်။ဟိုကကအကြီးကျယ်ဆုံးတဲ့ဘုတ်တုံးကြီးအောင်နောက်ပြီးဒီအောင်စေကုန်းတို့ကြောင့်တန်ပြန်အဲဒီရွာတွေကငားရလာတန်ရရတဲ့စီတီပင်စိတ်ယုံတင်ထားတဲ့ခု
တန်ရရရှိသူတွေကတော့စဘူကျွန်းကြီးရွာကခလီမိခင်မတ်မျိုးသူစာအသက်23နှစ်အောင်စီကုန်းကြီးရွာကကိုသန်းကျောင်းသားမောင်ကျော်ဝင်းထွန်းကံပြင်းကယ်ဆယ်ရေးစခန်းကဥမောင်တန်းထွန်းဒူဝေချောင်းကြီးရွာကကိုသန်းကျောင်းသားမောင်ငင်းတန်းနဲ့ကိုဆိုးလိုက်ထွန်း26နှစ်တို့ဖြစ်ကြပါတယ်။ဒေသခံတွေကတော့တိုက်ပွဲဖြစ်ပွားတာမဟုတ်ပဲအကြောင်းမဲ့ပြစ်ခတ်တာလို့ဆိုပါတယ်။တမရော်သတင်းမှကြံကြားရေးဖွဲ့တွင်မူဘူမှုချုပ်စော်မင်းထွန်းကရတိတောင်မြို့နယ်တွင်ဖြစ်ပွားခဲ့တဲ့ပြစ်ခတ်တာမှုဖြစ်စဉ်ကိုမသိရှိသေးဘူးလို့ပြောပါတယ်။မေလ29ရက်နေ့မနက်ပိုင်းကရခိုင်လက်နက်ကန် AA ဖွဲ့ကနေသစိမ်မြန်နေကြဆောက်ရဲစခန်းကိုတိုက်ခတ်ခဲ့ပြီးတပ်ဖွဲ့ဝင်တချို့ကိုဖမ်းဆီးသွားခဲ့ပါတယ်။ဒီပြစ်ဆင်ပြီးရတိတောင်မြို့နယ်ဘက်မှာတပ်မတော်ဘက်ကနေတံပြားနှိမ်နှင်းရွေးတွေလှုပ်ဆောင်နေတယ်လို့ဘုံမှုချုပ်စုံမင်းတော်ကဆိုပါတယ
်။တံပြားကလည်းပြေးနေတဲ့သမ်းငယ်တွေကိုတိုက်ခတ်ခဲ့တာဖြစ်တယ်။တပ်မတော်များတော့တံပြားအကျန်းအကျန်းနှိမ်နှင်းရွေးစစ်ဆေးရေးကိုထိရောက်တာဖြစ်ရအောင်လုပ်ပါမယ်။
လက်ရှိမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလဲဝါမြို့နယ်ဘက်မှာတိုက်ပွဲပြင်းထန်ဖြစ်ပွားနေစေဖြစ်ပါတယ်2018ခုနှစ်ဒီဇင်ဘာလကနေ2020မေလ28ရက်နေ့ထိဖြစ်ပွားခဲ့တဲ့နှစ်ဖက်စစ်ရေးသင်းမှမှုတွင်အယတ156ဦးသေဆုံး955ဦးသေရရပြီးတော့2သိန်းနီးပါးစစ်ပေးသိမ်းဆောင်နေရတယ်လို့ရခိုင်တိုင်းဒေသမြို့နယ်များအစည်းအရုံးကနေထုတ်ပြန်ထားပါတယ်ကျွန်တော်နိုင်ကုန်းအိမ် VOE မြန်မာပိုင်းကနေတင်ပြပို့ထားပါတယ
်။ကျမကဆုမမရှင်2012ခုနှစ်ရခိုင်ပြည်ပြည်ပခရရဲ့နောက်ပိုင်းအိုးရင်ဆွန်ခဲ့ရသူတွေရဲ့အခက်အခဲအစိုးရဘက်ကလက်ရှိဘာတွေဖြေရှင်းပေးနေသလဲဒုက္ခသည်တွေမှာရောဘလို့စိန်ခေါ်မှုအခက်အခဲတွေရှိနေပါသလဲဆိုတာကိုပြောပြပေးကြပါမယ်။ရခိုင်ပြည်နယ်ပြည်မှာ2012ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့လူမျိုးရေးဘာသာရေးအသွင်ဆောင်အကြမ်းဖက်ပြည်ပခရတွေကြောင့်ဒေသခံရခိုင်ပြည်သူတွေရောမော်စလီနေပါဘေးလွယာကိုအိုးအိမ်ဆုတ်ခွာထွက်ပြေးခဲ့ကြရပြီးဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတာပါသူတို့ဆုတ်ခွာထွက်ပြေးခဲ့ရတဲ့အိုးအိမ်နေရာတွေပေါ်မှာအခုအခါမှာကျူးကျော်ဝင်ရောက်နေထိုင်သူတွေရှိပြီးအဲ့ဒီထဲကမှစစ်တွေမျိုးကကမန်လူမျိုးစု68စုပိုင်တဲ့နေရာတွေမှာကျူးကျော်ဝင်ရောက်နေတာနဲ့ပတ်သက်လို့အစိုးရဘက်ကဘာတွေလုပ်ပေးနေသလဲဆိုတာမေလ30ရက်နေ့စနေနေ့အွန်လိုင်းသတင်းစာရှင်းလင်းပွဲအတွင်းမှာသမရယုံပြောခွင့်ရဦးဇော်ထေကရှင်းလင်းပြောဆိုသွားပါတယ်
။တမန်လူမျိုးအင်တော်စု68စုပိုင်နဲ့မိလောင်တွေကိုဥပဒေနဲ့ပြန်လည်နေရာဆရာဖို့ဆိုပြီးတော့အကြီးအကဲတွေစီကိုတမန်မျိုးသားပြည်ထောင်စုပါတီဘောကနေပြီးတင်ပြထားတာရှိပါတယ်။အဲတော့ဥပဒေအရဆိုရင်မိလောင်တွေဖြစ်သွားပြီးတဲ့နောက်မှာအစိုးရရဲ့စနံကံဝဲပိုင်ရှိတဲ့နေဖြစ်ကျွန်တော်သတ်မှတ်ထားပါတယ်။ဒီမျိုးတွေမှာကျူးကျော်ဆောင်လုပ်လုံးကြီးမှုတွေမရှိဘူးဟိုရခိုင်ပြည်နယ်ဆိုရအောင်လေညွှန်ကြားထားပါအခုနောက်ဆုံးမှာတော့လူမျိုးစုစုပေါင်း1255လုံးနဲ့ဈေးဆိုင်ကန်း84ကန်းကျူးကျော်ထားတယ်လို့သိရဒီပေါ်မှာဟိုအုပ်ချုပ်ရေးမှူးက statement အမှတ်ကတ်တယ်လို့နော် notice ကတ်တယ်အဲ့တော့ဒီဟာနဲ့ပတ်သက်လို့ကျွန်တော်တို့ပြည်ထောင်စုကနေပြီးတော့ညွှန်ကြားထားတာဖြစ်ပါတယ်အဓိကကတော့သူတို့မပိုင်တဲ့ဒီနေရာနေပြီးရွှေ့ပြောင်းပေးရမှာဖြစ်ပါနေရာရှိရတဲ့နဲ့အဲ့လိုမျိုးအတင်းအသမအဲ့လိုမျိုးဝင်လုတဲ့အဖွဲ့တွေဆိုရင်တော့ဥပဒေနဲ့ကျွန်တော်တို့ဆောင်ရွက်မှုရှိပါတယ်အသေးစိတ်ပေါ့နော်ကျွန်တော်တို့ဆောင်ရွက်မှုရခိုင်ပြည်နယ်စုအုပ်ကိုပြင်ပထားတာရှိပါတယ
်ကမန်လူမျိုးရဲ့ဆုံးရှုံးနေတာမှုနဲ့ပတ်သက်လို့တောင်းဆိုချက်တွေကိုတော့ကမန်မျိုးသားတိုးတက်ရေးပါတီဒီဥက္ကဋ္ဌဦးတင်ွေက VOA မြန်မာပိုင်းကိုပြောပြပါတယ်
ကျွန်တော်တို့ကမန်တိုင်းသားတွေတိုင်ဆိုင်တဲ့နေရာတွေနဲ့ပတ်သက်ပြီးတော့ပြန်လည်တောင်းဆိုထားတာပဲရှိပါသေးတယ်ဆိုတော့ဒီမှာကျွန်တော်တို့ပြန်လည်နေရာချထားပေးဖို့တို့ဘာလို့ညာတို့အစီအစဉ်တွေအဲမိန်းမတာတွေခေါ်ယူဆွေးနွေးတာတွေစစ်တွေနဲ့ပတ်သက်ပြီးတော့လောလောဆယ်အနေထားမှာတော့မတွေ့ရသေးဘူးပျက်စီးသွားတဲ့စည်ရင်းစရာတွေတောင်းခံထားတာတော့ရှိပါတယ်အခုတို့ပဲကျွန်တော်တို့ဒါစစ်တွေမှာတောင်းဆိုထားသလိုရန်ကျဲမှာကလည်းအင်ဂျီတရားဝန်းကျင်လောက်ဆုံးဆုံးခဲ့တာရှိပါတယ်တော့လူငယ်ပြန်ဝန်ကြီးကလည်းထောက်ပေးမယ်လို့လည်းပြောထားပြီးပါပြီအဲ့မှာဒေသခံတွေရဲ့တန့်ကွက်မှုကြောင့်ပြန်လည်တိဆောက်ခွင့်မရခဲ့ပါဘူးကိုရဲ့ဘိုးဘွားပိုင်နေနေရာတွေကိုတော့ပြန်လဲရရှိအောင်ထပ်ပြီးတော့စူးစမ်းသွားပါမယ်
။အိုးရင်ဆုခွာထွက်ပြေးခဲ့ရသူတွေကစစ်တွေမျိုးတက်ကြွပြင်းစခဲမှာနေထိုင်နေရတဲ့ဒုက္ခသည်တွေအနေနဲ့အဆဆအယယအခက်ခဲတွေ့နေရဆဲဖြစ်တဲ့အကြောင်းတက်ကြွပြင်းဒုက္ခသည်စခန်းနေမွတ်စလင်ခေါင်းဆောင်ဦးကျော်လှအောင်က VOA ကိုပြောပြပါတယ
်။အခက်ခဲတွေဒီမှာရှိတာပဲ2000ခုနှစ်ကဒီကိုရှာပြတာ IDB ကဲမကျွန်တော်ရောက်နေတယ်ဒီမှာအရင်အတိုင်းတည်းပြောင်းဖို့ရှိဖို့ဘာမှအစီအစဉ်မရှိဘူးကဲဘာမှလုံးဝပေးပါဘူးလမ်းဆိုရင်လုံးဝကိုမကောင်းဘူးအန်ဂျူဒီကလည်းအများကြီးသွားနေတယ်သူတို့လေးဘာမှလုံးလို့မရဘူးမိုးတွင်းဆိုရင်အခက်ခဲတဲ့အများကြီးရှိပါတယ်အကောင့်တွေပေါက်ပြင်းနေတယ်လေလေပြင်းပြင်းအတိုင်းရင်လေပါသွားတဲ့ရာတွေကိုကိုဟာကိုလို့ကလေးတွေလေးကြောင်းတွေပါတယ်မရှိဘူးကြောင်းဆရာလေးမလာဘူးဆိုတော့အဲ့ဒီကိုလူကတော့ကြောင်းဆရာတွေခံပြီးတော့အဲ့ဒီကလေးတွေကိုစာပြနေတာ
ကုလသွေးမှုဟောင်းကော်ဖီယာနဲ့ဥဆောင်ခဲ့တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေထဲမှာတော့ IDB တွေကိုသူတို့မူလနေထိုင်တဲ့နေရာဒါမှမဟုတ်တခြားနေရာတွေကိုပြန်လည်ရွှေ့ပြောင်းပေးမယ်ဆိုရင်သူတို့ရဲ့သဘောဆန္ဒအရသာဆောင်ရွက်ပေးရမယ်လုံခြုံမှုရှိရမယ်အဲ့ဒီလိုမလုပ်နိုင်ဘူးဆိုရင် IDB တွေပြောင်းရွှေ့လိုတဲ့နေရာတွေကိုပြောင်းရွှေ့နိုင်အောင်ဆောင်ရွက်ပေးရမယ်လို့လည်းအကြံပေးထားပါတယ်ရှင်ကျွန်မဆုမမ
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရမှာ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ရခိုင်ပြောက်ပိုင်းရှိနေပတ်သက်ပြီးတော့ဒီမြန်မာနိုင်ငံအပေါ်မှာ ICJ ပြုဆင်တဲ့တရားရုံးကနေပြီးတော့ဂျားဖြတ်စီမံဆိုပြီးတော့ပြီးခဲ့တဲ့ဇန်နဝါရီကလကနေပြီးတော့၄ချက်ချပါတယ်ဒီ၄ချက်ကယူအဖြစ်ပြောမယ်ဆိုရင်တော့ဒီလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာစာချုပ်စာတမ်းကိုမြန်မာနိုင်ငံအနေနဲ့လေးစားလိုက်နာဖို့တစ်ချက်ပါပါတယ်နောက်တစ်ချက်ကတော့ဒီလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်အတိုင်းမြန်မာနိုင်ငံကလူမျိုးရေးဖွဲ့စည်းရေးဖြစ်တဲ့စစ်တပ်ရဲ့ဒီဖွဲ့စည်းရေးကိုမြန်မာအစိုးရအနေနဲ့ထိန်းချုပ်ထားဖို့ဒီလိုမျိုးအခြေအနေတွေမဖြစ်အောင်လို့တားဆီးဖို့ဆိုတာပါပါတယ်နောက်တစ်ချက်ကတော့ပြီးခဲ့တဲ့ပြိပခါအတွင်းမှာဒီမြန်မာနိုင်ငံထဲမှာဖြစ်ပျက်ခဲ့တဲ့နေရာကအထောက်အထားတွေကိုမဖြတ်စည်းအောင်ထိန်းထားဖို့ဆိုတာပါပါတယ်နောက်ဆုံးတစ်ချက်ကတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ ICJ ကိုမြန်မာနိုင်ငံနေနဲ့ပုံမှန်အစီအစဉ်တင်သွင်းဖို့ကနေဦးအဖြစ်ဆိုလို့ရှိရင်ဒီမေလ23ရက်နေ့နောက်ဆုံးထားပြီးတော့ပထမဆုံးဟိုအစီအစဉ်တင်သွင်းဖို့ဆိုတာပါပါတယ်ဒီနောက်ဆုံးအချက်ဖြစ်တဲ့ဒီဂျာဖြတ်အစီအမံနဲ့ပတ်သက်ပြီးတော့အစီအစဉ်စာပေါ့နော်အဲ့ဒါနောက်ဆုံးမေလ23ရက်နေ့ကနေတော့မြန်မာနိုင်ငံကနေပြီးတော့ ICJ ကိုပေးသွင်းလိုက်ပြီးဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့ကတော့ဒီအစီအမံနေနဲ့ပတ်သက်ပြီးတော့လိုက်လျောမယ်ဆိုတဲ့သဘောတူညီချက်ကိုပြလိုက်တာဖြစ်ပါတယ်တော့ဒါနဲ့ပတ်သက်ပြီးတော့မြန်မာစုအနေနဲ့မြန်မာနိုင်ငံအနေနဲ့တကယ်ပဲဒီ ICJ ကအစီအမံနေနဲ့ပတ်သက်ပြီးတော့ပြင်ပြီးအောင်ဆောင်ရွက်နိုင်ပါရဲ့လားဆိုတာကိုကျွန်တော်တို့ဒီ SNG လူမှုသဟာစတာဖော်ဆောင်ရေးအဖွဲ့ကမှုဆောင် Director ကိုတက်ဆွေးနွေးကိုကျွန်တော်ညီများတော့မှာဖြစ်ပါတယ်ကိုတက်ဆွေးနွေးစကားခံကြတာကဒီ Rangers ရဲ့အသုံးနှုန်းနဲ့ပတ်သက်လို့ပေါ့မြန်မာနိုင်ငံမြန်မာအစိုးရအနေနဲ့ကဒီရခိုင်ပြည်ပမှာရှိတဲ့မွတ်စလင်လူမှုတိုင်ဝမ်ကို Rangers ရဲ့အသုံးနှုန်းလို့သူတို့အတိအမှန်မပြပါဘူးလက်မခံပါဘူးဒါပေမဲ့လည်းဒီအသုံးနှုန်းနဲ့ပတ်သက်လို့အဲ့ဒီဒေသမှာရှိတဲ့လူမှုတိုင်ဝမ်ကသူ့တို့သူကလည်းသုံးတယ် Rangers လည်းသုံးတယ်တခြားဒါအပြင်ဒီနိုင်ငံတကာကုလသမဂ္ဂပါဝင်နိုင်ငံတကာအစိုးရတွေနောက်သတင်းမီဒီယာတွေမှာလည်း Rangers ရဲ့အသုံးနှုန်းသုံးတဲ့ကြောင့်လို့ကျွန်တော်တို့ကတော့ဒီ Rangers ရဲ့စကလုံးနဲ့ပဲရည်ညွှန်းပြီးတော့ပြောပါမှာဖြစ်ပါတယ်ဗျာအဲ့တော့ခုနကကျွန်တော်အရင်ဆုံးမေးချင်တဲ့မိကုံကတော့ကိုတက်ဆွေကိုမေးချင်တာကဒီဖြစ်ပြီးခဲ့တဲ့ brief card နဲ့ပတ်သက်လို့အထောက်အထားတွေကိုမဖြတ်စည်းအောင်ထိန်းသိမ်းထားရမယ်ဆိုပြီးတော့ ICJ ကအစီအမံထဲမှာပါပါတယ်မြန်မာစုရသမရယုံကလည်းဇာတ်နဲ့ပတ်သက်လို့ညွှန်ကြားချက်ထုတ်ထားတာကျွန်တော်တွေ့ပါတယ်ဒါတွေကိုမပြောက်ပြောက်အောင်ထိန်းထားဖို့ဆိုပြီးညွှန်ကြားချက်ထုတ်ပါတယ်အဲ့တော့ကျွန်တော်မေးချင်တာကဒီဖြစ်ခဲ့တဲ့ပြဿနာတွေကနှစ်လက်တော်တော်ကြာနေပါပြီအဲ့တော့ဒီထောက်ထားတွေကအခုတည်းကမပြတ်မစည်းရှိနိုင်ပါမလားမြန်မာစုရကအခုကညွှန်ကြားတယ်လို့တော့တကယ်တမ်းအခြေအနေကထိထားနိုင်ပါမလားကုသဆူအမြင်အရင်ဆုံးသိကြပါလိမ့်ခင်ဗျ
သတိအထောက်အထားရဲ့ချိန်မှုခရီးကတော့ထက်တယ်လို့ကျွန်တော်နေလို့မြင်ပါတယ်ဒါပေမဲ့ဖြစ်နိုင်မှုခရီးကလည်းမဟုတ်ပါဘူးဘာလို့လဲဆိုတော့ဒီကျွန်တော်တို့ဒီအင်းနေခရီးကအပြီးမှနေနောက်ဆက်ဖြတ်ပြီးတော့သတင်းတွေထွက်လာကြတာရှိတယ်ဒီနိုင်ငံကဖွင့်ပြီးကဒီ mass grief တွေပေါ့နော်ဒီပင်နေရပင်နေရမှာ mass grief တွေနဲ့ပတ်သက်ပြီးတော့ရှိတဲ့ဟာမျိုးတွေရှိနေသေးတယ်ဆိုတာလူတွေထွက်တာမျိုးတွေရှိတဲ့အခါကျတော့ဒီဟာတွေကိုရှိတဲ့အနေအထားလို့ကျွန်တော်နေတော့မြင်နေပါတော့ဒါတူးပြီးတော့သာမဖြစ်ပါမဖြစ်ပါတော့ပြည့်ချင်ဒီနည်းမထောက်ပြဖြစ်ဖြစ်ရှေတော့လူဟာလူရည်သာရှိနိုင်တဲ့အနေအထားတော့မြင်နေသို့တော်ရွာတွေပေါ့ပြည်သပိကဖြစ်ပြီးဒီတစ်နှစ်လောက်ကြာသွားတဲ့ကာလအတွင်းမှာဒီရွာတွေကခြုံခံလိုက်ရတယ်ဒီဟိုကဂျန်တရားတွေဘီးနားတွေမှာအထူးသဖြင့်လမ်းတွေဘီးနားတွေမှာရှိနေကြရွာဒီရွာတွေဘလို့ရှိရင်လောကဘူးလူကနေထိုးပြီးတော့လောကအပြောက်ရှင်းလိုက်တာဒါကျွန်တော်ဖက်တလိုက်တဲ့ပုံတွေအများကြီးမှလည်းတွေ့ရတယ်လောကလို့ရှိရင်ဖူးရထုတ်ပြန်တဲ့ဒီသတင်းချက်လက်တွေဒီပါလေးပါလေဒါလူရဲ့တွေ့ရရှိတယ်ဒီပါလေးအတွက်ပါများအကြောင်းပြပြီးတော့ဒီချိုလိုက်တဲ့ဟာတွေဒါရအများကြီးရှိတယ်ပေါ့နော်အဲ့တော့ဒီ2019ကနေ2019ကြာကာလတွင်ပါလေကျွန်တော်ဒီနှစ်နှစ်လောက်ကာလတွင်ပါလေအကြောင်းလေးတွေအများကြီးရှိပါသေးတယ်လို့ရှိတယ်သို့တော့ဒီတက်တီထောက်ထားလေးဒီမပြောက်မပေါ့ပျောက်ပြတ်သွားမှာအကုန်လုံးပျောက်ပြတ်သွားမှာဆိုတော့မဖြစ်နိုင်ဘူးကျွန်တော်နေကြတော့နောက်ထပ်ပို့ပြီးတော့အရေးကြီးတက်တီထောက်ထားတော့ဒီဘင်္ဂလားဒေ့ရှ်ဘက်ကိုကြောင်းသွားတဲ့ဒီဒီတန်းနဲ့ချီလောက်တဲ့လူတွေကပဲတော့ဒါလေတကယ်တက်ရှိတက်တည်ဆောက်ထားလို့ပါပဲ။တော့ဒီဟာဂျီနူရီဖီယာနေပြီးတော့လေပြန်ပြောပြနိုင်တဲ့ဒီအချက်လက်တွေဒါမျိုးတွေလာကောင်းရနိုင်မှာရှိပါလိမ့်မယ်။ဒါတို့ပညာရှင်တွေပူတည်ပါလိမ့်မယ်။အဲ့တော့အထောက်အထားတွေအောင်ရှိပါလိမ့်မယ်။ဒါပေမဲ့ကျွန်တော်ခုနပြောတဲ့ရွှေပြောင်းလို့မရနိုင်တဲ့ဒီရွာလူဟာမျိုးတွေပြောလို့ရှိရင်ခြားသောဒီလင်းမြေတွေ Mac Creek တွေဒါတွေကတော့ဒီတနစ်တာကလာတွင်မှာတော့ရှာဖို့ဖွင့်ပြီးတော့နည်းနည်းခက်ခဲရှိမယ်လို့ကျွန်တော်ထင်ပါတယ
်။ကျွန်တော်နောက်တစ်ခုမေးချင်တာကတော့ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံထဲမှာ Ranger 6သိန်းလောက်ရှိတယ်ဆိုပြီးတော့ကိန်းကနက်တွေကသိရပါတယ်ခင်ဗျာအဲ့တော့ပြောမဆိုရင်ဂျာဖြတ်အစီအမံကိစ္စကလည်းဒီ6သိန်းကိုအကောက်အွယ်ပေးလို့တဲ့အဓိကရွက်ချက်ဖြစ်တယ်လို့သိရပါတယ်အဲ့တော့ဒီရှိနေတဲ့ Ranger 6သိန်းနဲ့ပတ်သက်လို့ရောမြန်မာစုအနေနဲ့သုံးတရားအကောက်အွယ်ပေးနိုင်တဲ့နေသားမျိုးအကောက်အွယ်ပေးထားတဲ့နေသားမျိုးတွေ့ရပါလား
ကျွန်တော်ဘာမှဟိုဟာချီချီရရောက်လုပ်ထားတာမတွေ့ရဘူးပါဘူးအခုထိရတော့ဟိုဟာဘာမှဒီဖိတ်ကျင်နေတဲ့လောက်တဲ့တိောက်တဲ့ ဒီစီမံချက်တွေကျွန်တော်မမြင်အောင်မကြောက်အောင်ဟောဒီမင်းကြီးဘာ even ဒီတော့ဟုတ်တယ်လည်းတော့ပို့ဆိုရတာနဲ့ပတ်သက်ရင်တော့ဒီဘာမှအရက်ပြက်ဖွဲ့ကြည့်ရတော့ဒီစားရှင်းရင်းမသိရတယ်ဆက်မှလည်းရှိတာပေါ့အဲ့တော့ဘာတွေလုပ်ထားတယ်ဘယ်လိုစီမံထားတယ်ဆိုရတာပြောကျွန်တော်နေနဲ့မသိရဘူးအဲ့တော့ကျွန်တော်ဒီမှာအများကြီးကြားရတဲ့ဆရာတို့နေ့စဉ်ဒီကျွန်တော်ဒီရောက်နေတဲ့သတင်းတွေအောင်စစ်ပွဲသတင်းတွေဘယ်လိုရောက်ပြီးရှုခံရရပါရောက်ဖြစ်နေပြီဘယ်လိုဝင်ကြရရောက်ရခိုင်ရောဒုက္ခရောက်နေတဲ့သတင်းတွေအားကျွန်တော်ဆိုတာဒီတိုင်းတက်နေတာပေါ့နော်အဲ့တော့ဒါတော့ဟိုကြားရတဲ့ဟာပါပဲသူကြီးကတော့မသိရတာဆိုလို့ဒီဝင်ကြရတွေကိုရောက်ရှိရတော့လားမသိဘူးဒီခံရတဲ့ဟာကိုပြန်လှုပ်လိုက်ခင်ဆိုရဒီတစ်ခုတော့ပဲဒီကြားထဲမှာသူကြီးကကျွန်တော်အနေနဲ့တွေ့မိတယ်ကျန်တဲ့ကိစ္စကတော့ဘာမှဟိုချင်းချင်းရှာဖောက်ဖောက်လာတယ်ဒီကျွန်တော်တွေ့မိပါဘူ
းနောက်တစ်ခုသိချင်တာကကျွန်တော်ဒီ Ranger မြန်မာနိုင်ငံထဲမှာရှိတဲ့ Ranger 6သိန်းအခြေအနေပေါ့နော်ဒီ Ranger 6သိန်းအခြေအနေနဲ့ပတ်သက်ပြီးတော့တကယ်တမ်းသူကထားနေတာကျွန်တော်နားလည်တော့ပြီးခြားစခန်းနေတဲ့သူထားထားရတယ်သူရဲ့လုံခြုံရေးသူတို့တစုံတရာအနေနဲ့ပြုတ်နိုင်တဲ့အနေအထားပေါ့နော်တခြားလူမှုဖွဲ့စည်းဖြစ်စီတခြားလက်နက်ကိုင်ဖွဲ့စည်းဖြစ်စီအရန်အနေနဲ့ပြုတ်နိုင်တဲ့အနေအထားမျိုးတော့ရှိပါလားသူရဲ့လုံခြုံရေးဘယ်လိုရှိပ
ါဟုတ်တယ်ဒီကျွန်တော်ဒီ Ranger ကျန်နေကိုကျွန်တော်လမ်းပြီးတော့အဆက်အသွယ်မိရမျိုးပြေးမိတ်ဆွေနဲ့ဆက်ပြီးဒီလိုပြောပြတာရှိတယ်တချို့ကျန်နေဖို့လို့ရှိရင်ဒီလက်ရှိ COVID-19 နဲ့ပတ်သက်ပြီးတော့ချိုးဖွဲ့စည်းရဝန်ကြီးကူညီရမျိုးရှိတယ်သို့တော့ဝင်ခွင့်မရတဲ့အနေအထားမျိုးလေးတွေကြုံရတာမျိုးလေးရှိတယ်ဆိုပြီးတော့ကျွန်တော်ပြန်ကြည့်ရတာရှိတယ်နောက်တစ်ခုကကျတော့ Ranger တွေကိုကျွန်တော်တို့ကဘယ်လိုမှထားရတဲ့အနေအထားပေါ့နော်ဒါကတော့အရင်ဆုံးကလေးကဒီအခုဒီနှစ်ပေါင်းကြာပါပြီဒီပြဿနာကြီးဆက်ဖြစ်ပြီးကြတာဆိုလို့ရှိရင်ဒီ2023လောက်ကလေးကမကြက်နေရမှထားတာလေးဟာဒါတကယ်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီ cancel program မျိုးပေါ့တကယ်ဒီ open prison program မျိုးတွေမှာဒီနေရာဟာဒါကြီးကလေဒါတကယ်ဟိုဖြစ်နေတဲ့ကိစ္စတခုမဟုတ်ဘူးကျွန်တော်နေနေဖြစ်တာလေအဲ့တော့တကယ်အခုရမှဆိုကျွန်တော်ဒီ willingness ဒီဘယ်လိုမှ willingness ရှိတယ်ဆိုလို့ရှိရင်ပေါ့ဒါနဲ့ပတ်သက်ပြီးတော့ဒီလုပ်ပြီးရှင်တဲ့တကယ်အပြောင်းလဲတစ်ခုလုပ်ပြရင်ဆိုလို့ရှိရင်သူတို့မူရင်းဒေသတွေမှာပြန်ထားဖို့အတွက်မူရင်းရဲရွာတွေရွာတွေရှိတယ်ဒီလိုနေရာကိုပြန်ထားဖို့အတွက်ဖိဖိတော့မျိုးလေးလုပ်လို့ရတယ်ရှိလားပေါ့နော်အခုဒီကတော့ဒီကမ့်နေတဲ့မှာရှိနေရုံပဲဒါမှမဟုတ်ဒီကမ့်နေတဲ့ပတ်သက်တဲ့ကြေညာတွေအကြီးကြီးမှတော့မကြုံရနိုင်သေးပါဘူးဒါပေမဲ့ဒီတချို့ဟာလေးတွေကြားရတာပေါ့ဒီသတိပုံမှာဒီတချို့ပြဿနာမျိုးတွေကြားရတာရှိတယ်ဒါပေမဲ့ဒါလေဒီကျွန်တော်တို့မသိရတဲ့အပိုင်းတွေရှိတယ်အထူးသဖြင့်တော့ဒီ effect တွေပိုင်းဆိုင်ရမှာပေါ့ဒီ internet မရနိုင်တဲ့ကိစ္စကကျွန်တော်တို့ဒီတချို့နေရာတွေနဲ့ဖြစ်လို့ရှိရင်ပြောရဆိုရတာဒီ transfer တွေဘုတ်တော့ခက်ခဲတာမျိုးတွေလည်းကြုံရတာမျိုးတွေရှိတယ်ပေါ့အခုလက်ရှိရခိုင်နေကြုံရတဲ့ပြဿနာကရခိုင်နေကြုံရတဲ့ဒီတိုက်ပွဲတွေဖြစ်ပွဲတွေဒီဒုက္ခတွေကိုတော့ဒါလူရင်းကြတွေရင်တော့ကြုံနေပြီးသားဟာတယ်အဲ့တော့ဒါတွေကရခိုင်နေပြန်ရောက်လာတဲ့နေရာမှာဖြစ်လာတယ်အဲ့တော့ဒီအကြောင်းကြားတဲ့ကောင်းတဲ့ဟာလေအေးကိုအခုချိန်မှာဒီဟိုဘာခေါ်လဲဒီဟိုအကြမ်းဖက်အပွဲဖူးတဲ့ပုံစံမျိုးနဲ့ဒီဟာလုလိုက်တဲ့ခါကျတော့ဒါအကြမ်းဖက်ကိုတိုက်တာဆိုတဲ့ပုံစံမျိုးနဲ့ပေါ်ပြီးတော့ဒီတော်တော်ပြင်းပြင်းထန်ထိုးစစ်ဆင်လာတာရှိတယ်အဲ့တော့ကျွန်တော်နေနဲ့ညီနေတာကတော့လူရင်းကြတွေကတော့နိုင်ငံတကာဖိအားကြောင့်မို့လို့ဒီတိတ်အများကြီးအရင်ကတော့ဖူးဖူးကမဖြစ်နိုင်တော့ဘူးပဲဒီရခိုင်မျိုးကိုတွားနေတဲ့ဟာကတော့အရင်ကတည်းကပူပြီးဖူးသွားတဲ့အညီအဖက်ခုဘက်ကိုရောက်လာတယ်လို့တော့သုံးသပ်နေတယ
်ဟုတ်ကဲ့ဒီဒီနေရာမှာကျွန်တော်စတဲ့မေးချင်ပါတယ်ခုနကဒီလူမျိုးတုံးတက်ဖြတ်မှုဒီလူခွေချိုးဖောက်မှုတွေမဖြစ်အောင်လို့လှုံ့ဆော်တဲ့အခြေအနေတွေကိုမြန်မာစုအနေနဲ့အကာအကွယ်ပေးဖို့ဆိုတာပါပါတယ်အဲ့တော့ဒါနဲ့ပတ်သက်လို့ကသမရယုံကခုနကကိုသက်ဆိုရင်ပြောသွားတဲ့ခင်ဗျာလည်းပါပါတယ်မုန်းစကားမပြန့်ပွားဘူးမလှုံ့ဆော်ကြဘူးဆိုပြီးတော့သူကပြောမှဆိုရင်တော့သူအတုညွှန်ကြားချက်ကိုကျွန်တော်ဖတ်ကြည့်တော့ဌာနဆိုင်ရာအစင်းစီကိုညွှန်ကြားတာလူသူကိုပြောတဲ့သဘောမျိုးတော့မဟုတ်ဘူးအဲ့တော့ညွှန်ကြားချက်တွေထုတ်တာမျိုးတော့ရှိပါတယ်တကယ်တမ်းအစုအနေနဲ့ဒီလိုမျိုးကျွန်တော် site တို့အခြေအနေမျိုးတွေမပေါ်လာအောင်လို့ကြီးကြီးရောက်အကာအကွယ်ပေးတယ်ကြီးကြီးရောက်လှုံ့တော့ဟိုအသိပေးတဲ့ဟာမျိုးပေါ့နော်ခုနပြောလို့အမုန်းစကားတွေမလုံးကြပါနဲ့လူဟာမျိုးတွေလောက်တာမျိုးရောရှိပါလားချင်းပြအ
ဲ့ဒီညွှန်ကြားချက်တစ်ခုတော့ပဲကျွန်တော်တွေ့ပါတယ်ဒါလေးရုပ်တဲ့ဂလုတ်ကြီးကြီးထွက်လာတဲ့ညွှန်ကြားချက်လို့ကျွန်တော်နေနေယူခါတိတ်ပြီးတော့ဟိုဘယ်လိုပေါ့မလဲဥမွေရင်ပြောရမယ်ဘူးရင်ကျွန်တော်ဒီတရားရေတုတ်ထားတဲ့ဟိုဟောင်းလွှမ်းနေတဲ့အစားအစာတစ်ခုခုကဘယ်လောက်ပဲဒါအရှုကကုတ်တယ်လို့ပြောရတာကျွန်တော်တော့စားတယ်အဲ့တော့ဒါနိုင်ငံတကာကို report တင်ရတော့နိုင်ငံတကာကိုပြဖို့လိုတဲ့အချိန်မှာတော့ဒါလေးလုပ်ရမယ်ဒီပုံမှန်ရင်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်အနေနဲ့ဟိုရူးသားမှုပိုင်းနိုင်ငံကြီးဖြစ်တာဒီမှာအများကြီးကျွန်တော်အနေနဲ့အခုချိန်ဒီတော့မတွေ့ရသေးဘူးဒီ Ranger ကျွန်တော် fine ပတ်သက်ပြီးတော့နိုင်ငံတကာဖိအားဒါပေမဲ့တခုကျွန်တော်တို့စီမံပြုရမှာတော့သူရအနေနဲ့ပြုံးပါဝင်ပြီးတော့ဒီ report ကိုအခုပြောဒီပုံမှန်တင်နေဒါလေးကိုတော့နည်းနည်း attention ပေးပြီးလုပ်ပေးရပေါ့နော်နည်းနည်းဟိုဖိဖိဖိလေးလုပ်ပေးရဆိုတာတော့ကျွန်တော်တို့အနေနဲ့တော့ဒါကျွန်တော်အနေနဲ့အသိပ္ပာယ်ပြုတယ်သို့သောတကယ်တမ်းထိထိလေးရောက်နိုင်ငံရေးပြည်စနာပတ်ပါနဲ့လုပ်နေတဲ့ဟာမရှိဘူးလို့တော့ကျွန်တော်တို့သုံးသပ်တယ်အဲ့တော့ဒီအမိန့်ထုတ်လိုက်တဲ့ဟာအောက်စီမှာဘယ်လောက်ထိတကယ်ထိထိရောက်လုပ်မယ်ဆိုတဲ့ဟာတော့ကျွန်တော်အနေနဲ့မလျှော့ဘူးတကယ်ပြောရမယ်ဆိုလို့ရှိရင်လုပ်မယ်လားလားတော့တော်တော်နေပါတယ်သို့သောဒါကိုကျွန်တော်တို့ဘယ်လောက်ထိဒီထုတ်ထားတဲ့အမိန့်ကိုတကယ်တမ်းတည်ဝအောင်လို့ တို့ဖို့အတွက်ကိုဆိုးရွားကိုကျွန်တော်တို့တိုက်တွန်းကြမလဲဖိအားပေးကြမလဲတောင်းဆိုကြမလဲဆိုရတာတော့ဒါတော့ကျွန်တော်တို့တွေဝိုင်းပြောကြဝိုင်းလုပ်ရမယ်လို့ကျွန်တော်နေစားတယ်။တော့ဒါမျိုးထွက်လာတော့ကောင်းတယ်နော်ထွက်လာတော့ကောင်းတယ်ဒီအမိတ်ထုတ်ရတဲ့ဟာကိုလည်းကျွန်တော်နေနေရတာကျိုးဆိုးတယ်ဒါကတော့ရေဘူအဖြစ်ကျိုးဆိုးရမယ့်ကိစ္စတစ်ခုနေလည်းကျွန်တော်မြင်တယ်။သို့တော့ဒီအမိတ်ကိုတကယ်တည်အောင်လုပ်မယ်မလုပ်ဘူးဟိုကလုပ်နိုင်တယ်မလုပ်နိုင်ဘူးဆိုတဲ့ကိစ္စတော့ဒါမျိုးအကြီးထိုးရမယ့်ကိစ္စဖြစ်တယ်လို့ကျွန်တော်တို့သုံးသပ်ပါတယ
်။ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်အဓိကဆူရရဲ့ commitment မှာပြောမဆွနော်ဒီလိုကြာကြီးနဲ့ပတ်သက်ပြီးတော့ ICJ ကအခုလိုဂျာကက်စီမံထုတ်ထားတာကိုအစိုးရအနေနဲ့လိုက်နာမယ်လက်ခံတယ်ဆိုတဲ့သဘောတော်ဆောင်ပါတယ်စင်ကာပူတင်ပြီးဆိုတော့အထက်မှာပါတဲ့အသေးစိတ်ကိုတော့ကျွန်တော်မသိရသေးဘူးပေါ့နော်အဲ့တော့ပြောမဆိုရင်တော့အစိုးရဘက်ကဒါနဲ့ပတ်သက်လို့လည်းပြောမဆိုရင် ICJ ကချထားတဲ့ဂျာပြတ်စီမံတစ်ချက်ချင်းနဲ့ပတ်သက်လို့လည်းသူတို့သမရယုံကနေပြီးတော့ကြီးညာချက်တွေထုတ်ပါတယ်ဆိုရင်တော့ဂျီနိုဆိုက်ဒီလူမျိုးတုံးတပ်ဖြတ်မှုတာမီရေဆိုင်ရာနိုင်ငံတကာသဘောတူချက်ကိုလေးစားလိုက်နာကြဖို့ဆိုပြီးတော့တပ်ဖွဲ့တွေကညွှန်ကြားချက်တွေအဲ့လိုမျိုးလည်းကျွန်တော်ဖတ်ရပါတယ်အဲ့တော့စူရဘက်ကတကယ်ကိုဒီဝင်းဂျာပြိပခါနဲ့ပတ်သက်လို့ကြည်အင်းကျင်တဲ့ပြည်လဲစီကျင်တဲ့တန်တိတ်ထံပေါ့နော်သူရဲ့နိုင်ငံရေးတန်တိတ်ထံဘယ်လိုများရှိပါလဲကိုသက်ဆိုရမယ်ဒီကြပါလဲကြာတို့လိုလားရှိပါရဲ့လား
ကျွန်တော်ဖိတ်ကြည့်လဲအစိုးရကတော့ရှင်းကျင်တဲ့အနေထားရှိပါလိမ့်မယ်ရှိမှရလိမ့်မယ်အဲလိုမှလည်းဒီအစိုးရ credibility တက်မှာပေါ့နော်ဒါသူရဲ့ဒီကုန်သိက္ခာလေးပြန်တက်လာမှာဖြစ်ကြောင်မို့လို့ဒီရှင်းကျင်တဲ့အနေထားရှိပါလိမ့်မယ်သို့တော့ဒီကိစ္စမှာကဒီတက်တဲ့အစိုးရနဲ့ချပြည်လဲဖို့အတွက်ကအင်မတန်အရေးကြီးပါလိမ့်မယ်ဟုတ်လေဆိုတော့ဒီလက်ရှိအနေအထားအရဟူပါလေအစိုးရကိုယ်တိုင်ကတက်ပြီးပေါ်ဆိုးလို့ဖို့တော့ကခက်တဲ့ခါမျိုးရှိတဲ့ခါကြတော့ဒီအမဒီဟိုဟာအချက်တည်းခုရှိမှာကျွန်တော်နားလည်ပါတယ်အဲ့ဒါမျိုးဖြစ်နေတယ်ဆိုတော့ဟုတ်တော့ဒါအစိုးရကကျွန်တော်နားလည်ကြည့်ပြရတယ်သို့သောနှုတ်ပိတ်မနေဘူးလို့ပါလေတော့ဒီအစိုးရတာဝန်ရှိလူတွေကဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာလို့ရောဒီလိုမျိုးရက်တိဖို့လူတွေဘာလို့ရောဒါမျိုးတွေဖြစ်ဖို့လူတွေဆိုပြီးတော့ဒီခုနကပြောတဲ့နိုင်ငံရေးတန်ဖိုးချောင်းတော့ကျွန်တော်တို့တို့လို့မရသေးတဲ့ကိစ္စမျိုးအချက်ကြီးနိုင်ရှိမှာဒါကျွန်တော်အလုံးနားလည်သို့သောဒါပေမဲ့ဒီအောင်အောင်မရောရောက်အောင်သွားမယ်ဆိုတဲ့ဒီဖန်ချက်ဒီခိုင်မာတဲ့ရှင်မဲ့တဲ့ခုဒီခိုင်မာတဲ့တန်တိတဲ့ခုတော့ကျွန်တော်တို့ဒီပြည်သူတွေကိုရောနိုင်ငံတကာကိုရောဒီထိထိရောက်ချပြနိုင်ဖို့လိုတဲ့အခြေအောင်းတွေလို့ဖတ်ပါရတယ်။အဲ့တော့ဒါကိုကျွန်တော်တို့အခုတည်းရောကျွန်တော်အနေနဲ့တော့အမရပြီဘူး။ဒါပေမဲ့တွားလာတဲ့ process ဒီအခုလက်ရှိပေါ့နော်ဒီနိုင်ငံတကာတရားရုံးကနေပြီးတော့ဒါကိုဒီချလိုက်တဲ့ main တွေပေါ်မှာဒီပြန်ပြီးတော့ကောင်းကောင်းမွန်မွန် response ပြန်လုပ်တဲ့ FIFA မျိုးတွေဒါနဲ့အရှိတစ်ခုပေါ့နော်အရေးတစ်ခုတော့ရောက်လာရင်ကျွန်တော်နေတော့ပြင်တယ်ဝင်ကြတယ်လို့ပြီးတာဒါမှမဟုတ်မင်းထုတ်ပြီးတာသို့တော့အောက်ချီမှာတကယ်ထိထိရောက်နေဒီလုတ်တဲ့ဟာမျိုးတွေကတော့ခုထိကတော့အားနေနေလို့မယ်လို့ဆိုရတယ်။ဒါအောင်ကျွန်တော်ဖြစ်အောင်အားပြန်ပြေးဖို့လိုတယ်။အဲ့ဒါနဲ့အတူတူပဲဒါအောင်လေးကသူကအဖိုးရကသူတို့ရဲ့ရည်ရွယ်ချက်ကိုသူတို့ရဲ့တကယ်မူဝါဒကိုပြည်သူကိုနိုင်ငံကကိုထိထိရောက်ချပြပြီးတော့ဒါအောင်မဖြစ်မနေသွားဖို့အတွက်ဒီဟာလုံဆောင်ပြပြီ။ဒီဟာလုံအောင်အချိန်ရောက်ပြီပါ။
Okay ဒီသက်ဆိုရင်ခုလိုဖြည့်ချပြီးတာကျေးဇူးအများကြီးပါ
။မင်္ဂလာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။နိုင်ငံသားပြည်အရက်အမျိုးမျိုးတရားဝင်တင်သွင်းခွင့်ပေးလိုက်ပြီးဘာတွေဆက်ဖြစ်လာမလဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကဂူကြီးတင်ဆက်ထားပါတယ်ရှင
်မြန်မာအစိုးရအနေနဲ့ကိုဗစ် -19 ကာကွယ်တိုက်ဖြတ်ရေးနဲ့ပတ်သက်ပြီးစူးစမ်းအထောက်အကူနေကြရင်စီးပွားကူးစက်ဝန်ကြီးဌာနဘက်ကထူးထူးခြားခြားသတင်းတပုတ်ထွက်ပေါ်လာပါတယ်အဲ့ဒါကတော့ပြည်ပကနေတင်သွင်းခွင့်ပိတ်ပင်ထားတဲ့ကုန်ပစ္စည်းတွေစီးရင်ကနေနိုင်ငံသားပြည်အရေးအမျိုးမျိုးကိုပယ်ဖျက်လိုက်ခြင်းပါအထိပ္ပယ်ကတော့ရာဇုနှစ်တဝက်ကျော်တင်သွင်းခွင့်ပိတ်ပင်ထားတဲ့နိုင်ငံသားပြည်အရက်တွေကိုတရားဝင်တင်သွင်းခွင့်ပြုလိုက်တာပဲဖြစ်ပါတယ်။ကျင်းပပြီးခဲ့တဲ့ဒုတိယအကြိမ်ပြည်တော်စုလွှတ်တော်15ကြိမ်မြောက်အစည်းအဝေးကာလတုန်းက2019ခုနှစ်ပြည်တော်စု၏အခွန်အောက်ဥပဒေဆွေးနွေးချိန်ရန်ကုန်တိုင်းစမ်းကြောင်းအမှတ်ဥပဗိုလ်ဦးကနိုင်ငံသားပြည်အရက်တွေတရားဝင်တင်သွင်းခွင့်ပြုခြင်းကြောင်းပြောဆိုဆွေးနွေးခဲ့ပူပါသေးတယ်။ခုလိုနိုင်ငံသားပြည်အရက်တွေတရားဝင်တင်သွင်းခွင့်ပြုလိုက်ပြီးဖြစ်တာကြောင့်အစိုးရအနေနဲ့အခွန်တွေပိုတိုးပြီးရလာတော့မလား။နိုင်ငံပြည်အရက်တုတွေပျောက်ကွယ်သွားတော့မလားဈေးနှုန်းကရောဘလို့ဖြစ်လာမှလဲဆိုတဲ့ကိစ္စတွေကစိတ်ဝင်စားဖို့ကောင်းပါလေကုရပနိုင်ငံပြည်အရက်တွေတရားဝင်တင်သွင်းခွင့်ပြုလိုက်လို့နောက်ဆက်တွဲဖြစ်ပေါ်လာနိုင်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးလေ့လာတင်ပြသွားပါမယ
်လက်ရှိအချိန်အထိမြန်မာနိုင်ငံမှာနိုင်ငံပြည်အရက်အမျိုးမျိုးတရားဝင်တင်သွင်းရောင်းချခွင့်ပိတ်ပင်ထားတယ်ဆိုပေမဲ့လုံးလုံးကြီးပိတ်ပင်ထားတာမျိုးတော့မဟုတ်ပါဘူးအပြည့်ပြည့်ဆိုင်ရာလေဆိပ်ကအကောက်ခွန်လွတ်ဆိုင်တွေနိုင်ငံသားသားတဲခုဝင်ရှိတဲ့ဟိုတယ်တွေကစားသောက်ဆိုင်တွေအတွက်ကတော့တရားဝင်တင်သွင်းရောင်းချခွင့်ရနေကြပါတယ်ဒီလိုဆိုတော့ပြည်တွင်းမှာနိုင်ငံသားပြည်အရက်မျိုးမျိုး ဝယ်ယူလို့မရစားတောက်ဆိုင်တွေမှာတောက်တုံးစရာမရှိဆိုတဲ့အနေအထားမျိုးလားလို့မေးစရာရှိပါတယ်အဲ့လိုလဲမဟုတ်ပြန်ပါဘူးရက်တက်ဖွဲ့လိုအာဏာပိုင်အဖွဲ့အစည်းကတက်ဆိုင်ရာပုံကူတွေကိုလက်ငွေပေးပြီးဖွင့်လှစ်ရောင်းချနေတဲ့ liquor house တွေ store ဆိုင်တွေမှာဝယ်ယူလို့ရတယ်လို့စားတောက်ဆိုင်မျိုးစုံမှာလည်းတောက်တုံးလို့ရနေပါတယ်ဒါပေမဲ့ဒါဟာတရားမဝင်မှောင်ခိုသဘောဖြစ်ပြီးတခါတည်းအာဏာပိုင်တွေကစီကံတင်းကျပ်ကြမ်းမတ်လိုက်တဲ့အခါမျိုးမှာဆိုင်ထဲကပစ္စည်းတွေဖေရှားမှောင်ခိုသဘောရောင်းချတာမျိုးတော့ရှိခဲ့ပါတယ်နောက်တဲ့သဘာဝမကြတဲ့ဖြစ်ရပ်ကြီးကတော့တည်ရင်းမှာနိုင်ငံသားပြည်အရက်ရောင်းချမှုလုံးဝပိတ်ပင်ကန့်သက်ထားပေမဲ့တည်တဲ့ဝင်ကြီးဌာနကနေနိုင်ငံအနှံ့ကစားတောက်ဆိုင်တွေ liquor house ဆိုင်တွေနဲ့ store ဆိုင်တွေကို license ကြေးကျက်15သိန်းပေးရတဲ့ FL 12နဲ့ကျက်24သိန်းပေးဆောင်ရတဲ့ FL 17 license တွေချထားပေးခြင်းပါပဲအဲ့ဒီတဲက liquor house ဖွင့်လို့ရတဲ့ FL 12 license ပေးထားသူဟာရန်ကုန်တိုင်းအတွင်းထဲမှာပဲ2000ကျော်တနိုင်ငံလုံးဆိုရင်4000ကျော်ရှိနေတာပါကျန်တဲ့ FL 17ဆိုတာကတော့စားတောက်ဆိုင်တွေကိုပေးတဲ့ license ဖြစ်ပြီးဒီထက်အရေးအတွက်ပုံများပါတယ
်အကျိုးဆက်ကတော့တည်သွင်းခွင့်အခွင့်ထူးရတဲ့လူစုအကြီးအကျယ်အကျိုးများဖြစ်ထွန်းတာကျေပြက်နဲ့အကျင့်ပြက်အဂရိလိုက်စားမှုဖြစ်ပေါ်စေတာတိုင်းသူပြည်သားတွေရဲ့စားသုံးသူအခွင့်အရေးချိုးဖောက်ခံရတာတွေနဲ့အခွန်အကောက်ရမယ့်ငွေဆုံးရှုံးတာမျိုးဖြစ်ပေါ်စေခဲ့တာပါပဲခုလိုနိုင်ငံသားပြည်အရက်တွေတရားဝင်တင်သွင်းခွင့်ပေးလိုက်ရင်တိုင်းပြည်အတွက်ရစဉ်ရထိုက်တဲ့အခွန်ငွေတွေရလာမလားဆိုတာကလည်းစဉ်းစားစရာပါတကယ်တော့မြန်မာနိုင်ငံမှာနိုင်ငံသားကနေကုန်ပစ္စည်းအမျိုးမျိုးတင်သွင်းတာကနေအကောက်ခွန်အပြည့်ဝရတယ်ဆိုတာမျိုးဘယ်တော့မှမရှိခဲ့ဘူးပါဘူးတရားဝင်မှတ်ပုံတင်ထားတဲ့ကုမ္ပဏီကြီးတွေကိုယ်တိုင်တရားဝင်လမ်းကြောင်းကနေအခွန်ဆောင်ပြီးကုန်ပစ္စည်းတချို့တင်သွင်းတချို့ကတော့နေဆက်မှတ်ကိုလမ်းကြောင်းကနေတရားဝင်တင်သွင်းပြီးဈေးကွက်ထဲရောနှောရောင်းချတာမျိုးလုပ်ကြပါတယ
် TV ရေခဲတက်တာအဝစ်လျှော်ဇက်လို electronic ပစ္စည်းတွေ computer mobile phone နဲ့ IT ဆက်ဆက်ပစ္စည်းတွေအပါအဝင်သွင်းကုန်အားလုံးအဲ့ဒီနီးနဲ့တင်သွင်းရောင်းချနေကြတာပါလောလောဆယ်နိုင်ငံသားပြည်အရက်တွေတရားဝင်တင်သွင်းခွင့်မပေးခင်တုန်းကနိုင်ငံသားပြည်ဝိုင်းအမျိုးမျိုးတင်သွင်းခွင့်ပေးခဲ့ပါတယ်။နိုင်ငံသားပြည်ဝိုင်းတွေကိစ္စမှာလည်းအခြားကုန်ပစ္စည်းတွေလိုပဲအခွန်ဆောင်ပြီးတင်တာနည်းနည်းတရားမဝင်ခိုးသွင်းတာများများလုပ်ပြီးအခွန်ရှောင်ကြတာပါ။နိုင်ငံသားပြည်အရက်တွေနဲ့ပတ်သက်ရင်အဲ့ဒီလိုခိုးသွင်းကြဖို့ဖြစ်နိုင်ခြေပုံများပါတယ်။အကြောင်းကတော့အခွန်နှုံးထားကြီးမြင့်လို့ပါ2019စက်တင်ဘာလ25ရက်နေ့ကပြဋ္ဌာန်းလိုက်တဲ့တီထောင်စုအခွန်ကောက်ဥပဒေမှာနိုင်ငံသားဖြစ်အရက်တင်သွင်းခွင့်နဲ့ပတ်သက်ရင်တလီတာ7000ကနေ1000ခွဲတန်အရက်ဒဗလင်းအတွက်အခွန်3252ကျပ်ကနေကျပ်4100အထိသတ်မှတ်ထားပေမဲ့ကျပ်1000ခွဲအထက်အရင်အားလုံးကိုတော့တလီတာတန်ဖိုးရဲ့60ရာခိုင်နှုန်းအခွန်ဆောင်ရမယ်လို့ပြဋ္ဌာန်းထားပါတယ်နိုင်ငံသားပြည်အရက်တွေရဲ့တလီတာဒဗလင်းတန်ဖိုးဟာအနည်းဆုံးကျပ်1000ခွဲအထက်မို့အခွန်နှုံးထားကြီးမြင့်နေမှာသိကြပါရစေ။တိတ်မကြာသေးခင်တုန်းကတင်သွင်းခွင့်ပြုခဲ့တဲ့ဝိုင်းအမျိုးမျိုးကိုအခွန်90ရာခိုင်နှုန်းသတ်မှတ်ထားတာတောင်မှောင်ခိုလမ်းကြောင်းကနေအများကြီးတင်သွင်းကြတာမို့အခွန်60ရာခိုင်နှုန်းကြာတင်မဲ့အရက်အမျိုးမျိုးဆိုရင်အဲ့ဒီလိုပဲမှောင်ခိုသွင်းကြအောင်ပါပါ။ဒါကြောင့်အရက်အမျိုးမျိုးတင်သွင်းမှုကနေအစိုးရအတွက်အခွန်အခထိထိရောက်ရောက်ရဖို့တော့တိတ်မဖြစ်နိုင်ပါဘူး
။နိုင်ငံသားပြည်အရက်အမျိုးမျိုးတရားဝင်တင်သွင်းရောက်ချမှုကနေရလာမယ့်အဓိကအကျိုးကျေးဇူးကတော့အဲ့လိုပိတ်ပင်ထားလို့ဖြစ်ပေါ်နေတဲ့အဂရိလိုက်စားမှုအမျိုးမျိုးရော့ပါသွားနိုင်တာပါ။မောက်ခိုးခိုးသွင်းလာတာတရားဝင်တွေမဟုတ်ဘူးဆိုပြီးနိုင်ငံသားပြည်အရက်အမျိုးမျိုးရောက်ချနေတဲ့ဆိုင်တွေကိုရဲနဲ့အာဏာပိုင်အဖွဲ့အစည်းကတာဝန်ရှိသူတချို့အမြဲတမ်းလိုလိုငွေညှစ်အကြက်ကင်တာမျိုးအဲ့ဒီဆိုင်တွေကနေရဲတွေကိုပုံမှန်လိုင်းကြီးပေးရတာမျိုးမထင်ရင်မထင်သလိုဝင်ရောက်ဖမ်းဆီးခံရတာမျိုးညော့နေသွားနိုင်ပါတယ်။တရားဝင်တင်သွင်းရောင်းချမှုတွေဖြစ်လို့စားသုံးသူအခွင့်အရေးနဲ့ပတ်သက်ပြီးတော့လည်းအရေးဆိုနိုင်ခွင့်ရှိတော့မှာပါ။နိုင်ငံသားပြည်အရေးအတုဝယ်ယူမိရင်သက်ဆိုင်ရာစားသုံးသူရေးရာဌာနကိုတိုင်တန်းဖြေရှင်းမှုရယူနိုင်ကြပါလိမ့်မယ်။ခုလိုနိုင်ငံသားပြည်အရေးမျိုးမျိုးတရားဝင်တင်သွင်းခွင့်ပြုလိုက်ခြင်းအပြင်အစိုးရအတွက်အခွန်အောက်တိတိကျကျရလာဖို့မရှိပေမဲ့လူစုကိုပဲအခွင့်အထူးပေးထားမှုပဲဖြစ်နိုင်တာအဂရိလိုက်စားမှုတချို့ရှော့ချနိုင်မှာစားသုံးသူအခွင့်အရေးတချို့ရလာမှာအပြင်ရာစုနှစ်တဝက်ကျော်ချမှတ်ခဲ့တဲ့နိုင်ငံတကာနိုင်ငံအတွက်အဓိပ္ပာယ်မဲ့တဲ့ပိတ်ပင်ထားမှုတစ်ခုကိုတဘာဝကြကြဖယ်ရှားပြင်ဆင်နိုင်ခဲ့ပြီဆိုတဲ့အကျိုးကျေးဇူးတော့ရမှာဖြစ်တော့ပ
ါဘင်္ဂလားပါစေ VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့တော်ရရှင်တွေချင်းချင်းပေးဖို့တဲ့မေတ္တာတိလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်ရှင်။အခုတော့အရင်အောင်ဆုံး VOA ကို Facebook Messenger ကနေစာတို့လေးတွေရေးလာတဲ့တော်ရရှင်တွေရဲ့စာလေးတွေနောက်ပြီးတော့ Facebook ပေါ်က comment လေးတွေကိုပြောပြပေးကြပါလိမ့်မယ်။နန်းတွင်နှင်းစီရေးရေးဆိုတဲ့ Facebook အကောင့်ပိုင်ရှင်ကအဖွဲ့သားတွေအားလုံးကျန်းမာချမ်းမြေနိုင်ကြပါစေရှင်နဲ့အမြဲတမ်းအားပေးနေပါရင် Stay Home ကာလမှာလူစုရင်အနေရများမှာပဲเนาะဆိုတော့စားလဲရေးနဲ့မိကုန်းလေးလည်းမေးလာပါရင်ဟုတ်ကဲ့ပါမနန်းတွေကိုဖြေချပေးကြပါလိမ့်ဟုတ်ကဲ့မနန်းတွေပြောသလိုမျိုးကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုးကာလမှာတော့ view အဖွဲ့သားတွေနေအိမ်တွေကနေအလုပ်လုပ်နေကြရတာပါဒါကြောင့်မို့ရုံးမှာအကုန်လုံးစုပြီးတော့လူစုလူဝေးမဖြစ်တော့ယောဂကူးစက်နိုင်မှုအန္တရာယ်ကိုရှော့ချနိုင်တာဖြစ်ပါလေ။နေလင်းဆွေတော်ရရှင်ကတော့ဆက်တွေ့ရမယ့်ဖုန်းနံပါတ်များရှိရင်ပေးပါတဲ့။ဟုတ်ကဲ့ကိုနေလင်းကိုဖြည့်ချားပေးရမယ်ဆိုရင်တော့ခုနကတော့မန်နန်းတွေကိုပြောသလိုပဲလောလောဆယ်ကျမတို့ VOE ရုံးပိတ်ထားပါရင် VOE ကိုဆက်တွေ့ခြင်းနဲ့ဆိုရင်တော့လောလောဆယ်စာရေးပြီးတော့ဆက်တွေ့နိုင်ပါတယ်။အီးမေးလ်ကလည်းဖြစ်ဖြစ်ကျမတို့ရဲ့အီးမေးလ်လိပ်စာက bambi@voanews.com ဖြစ်ပါတယ်။ဒါမှမဟုတ်လည်းကျမတို့ Facebook စာမျက်နှာ Messenger ကနေပြီးတော့စာရင်းနိုင်ပါတယ်။ကျမတို့ဟိုအញ្ញံဆုံးစာပြန်ကြားပေးပါတယ်။ VOE ကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကိုရီးလွင်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါတဲ့သောရရှင်ပေးစာနဲ့မြတ်တာတေးလက်ဆောင်ပေးပို့တောင်းဆိုလို့ရပါလားတဲ့။ဟုတ်ကဲ့တေးတောင်းလို့ရပါတယ်နော်။သူကိုစာပြန်လိုက်လို့သူကတေးတောင်းထားပါတယ်။ကျမတို့ VOA ရဲ့ Facebook ပေါ်ကဒီသတင်းတင်ပြမှုတွေအောက်မှာမကြာခဏမှတ်ချက်လေးတွေလာပြီးတော့ရေးတတ်လို့ကျမတို့စီလည်းစာရေးရတတ်တဲ့ကိုဟဲဇဲကတော့ပြောရင်းစုံနဲ့တစ်ခေါက်တော့မမလို့စလုံးပေါင်းတဲ့နာမည်ကိုရေးပြလာပေမဲ့ကျမအတန်ထွက်မေ့သွားလို့အတန်ထွက်မှားသွားရင်ခွင့်လွတ်ပါနော
်ချစ်ခင်လေးစားပါတဲ့ VOA မြန်မာဌာနမှုနဲ့ဝိုင်းတော်သူဝိုင်းတော်သားများမင်္ဂလာပါခင်ဗျာ VOA မြန်မာဌာနကလက်ဆောင်ဖြစ်တဲ့ချင်းမြင့်ပေးပို့တဲ့ Fountain ရဲ့2020ပြည့်ကလင်ကိုဒီကနေ့ပဲလိုက်ကောစာတဲ့ကနေတဆင့်လက်ခံရရှိပါတယ်VOA မြန်မာဌာနရဲ့ VOA သတင်းရှင်တွေပေါ်ထားတဲ့မြစ်တာစီနာရီကြောင့်ဌာနမှုနဲ့တကွဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကိုယ်စိတ်နှစ်ဖြာကျန်းမာချမ်းသာပြီးတော့တည်ရကြောရှိပါစေကြောင်းတောင်းဆုပြုပါရစေ။ VOA အတွင်းရှိပါစေ။အခုလိုမျိုးဂရုတစိုက်လက်ဆောင်ပါလိုက်တဲ့ Fountain နဲ့ပြည်ထောင်လက်ခံရရှိမှုအတွက်အထူးပဲဝမ်းသာဂုဏ်ယူမဆုံးဖြစ်ရပါရစေ။အထူးသဖြင့်ကျေးဇူးတင်ရပါတယ်ဗျာ။ VOAYGN@gmail.com ကိုပြန်ကြားဖို့အတွက်ကျွန်တော်ဖုန်းက Unicode မပြောင်းရသေးလို့စိုက်တာအဆင်မပြေသေးလို့မပြောင်းချနိုင်တာကိုခွင့်လွတ်ပါဗျာ။
ဟုတ်ကဲ့ပါ Unicode မပြောင်းရသေးလို့စာရိုက်တာအဆင်မပြေဘူးတဲ့ဇော်ဂျင်းနဲ့လည်းကျမတို့စီကိုစာရင်းနိုင်ပါတယ်မြန်မာနိုင်ငံကတော်ရရှင်တွေက Unicode ကိုဇော်ဂျင်းနဲ့ရောနှစ်မျိုးစလုံးနဲ့ကျမတို့ကိုဆက်သွယ်ပါတယ်ရှင်ဘဲဖုန်းနဲ့ပဲရေးရေးကျမတို့ဘက်ကဖတ်လို့ရပါတယ် VOE ကိုဆက်ပြီးတော့အားပေးနေတဲ့အတွက်လည်းကျေးဇူးတင်ပါတယ်နော်မျိုးမင်းဆိုတဲ့ Facebook တော်ရရှင်ကတော့မင်္ဂလာပါ VOE အကိုအမများကျမ်းမာကြပါစေတဲ့ VOE ကိုနားထောင်ရတာဗဟုသုတတွေအများကြီးရလို့ကျေးဇူးအရင်တင်ပါတယ်နောက်လည်းအမြဲတမ်းအားပေးသွားအောင်ပါပါ။ VOA ကအကူအမတွေအားလုံးအမြဲတမ်းပျော်ရွှင်ချမ်းမြေ့ကြပါစေနော်တဲ့ဆုတောင်းပေးလာပါရယ်။ကျေးဇူးအထူးတင်ပါတယ်ရှင်။အခုလိုကဘာမှာကုဆက်ကက်ယောဂပေးကြနေတဲ့အချိန်မှာအခုလိုမင်္ဂလာရှိတဲ့မိတ်ဆက်နှစ်ခွန်းကြောင့်အရန်ကိုကျေးဇူးတင်ရပါရယ်။ဒီတော့ရှင်ကိုမျိုးမင်းလဲပေးရန်အနေနဲ့ကင်းကွာနိုင်ပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်ရှင်။မင်္ဂလာပါ VOA တဲ့ Facebook Message မှာစာရေးလို့ပြန်ကြားပေးတဲ့အစီအစဉ်ကြားလိုက်ရလို့ဝမ်းသာမိပါရယ်။ကျွန်တော်က view ရဲ့ပင်တိုင်းတော်ရရှင်မှာရေဒီယိုတွေနားထောင်လာတာနှစ်20ဝန်းကျင်ရှိပါပြီ။အမြဲအားပေးလျက်ပါကျေးဇူးတင်ပါတယ်။ဆိုပြီးတော့ view ရဲ့နှိတ်ရှည်တော်ရရှင်တယောက်ဆောက်ရေးလာပါတယ်။ဟုတ်ကဲ့အခုလိုမျိုးလက်ကင်ဖုန်းတွေကနေပြီးတော့ Facebook သုံးလို့ရတဲ့အခါမှာကျွန်တော်တို့တော်ရရှင်နေစီကစာတွေလည်းပို့ပြီးများများရရှိပြီးတော့ view ကိုအကြကြီးနားဆင်အားပေးလာပါတယ်ဆိုတဲ့တော်ရရှင်နေနဲ့လည်းထိတွေ့ဝင်ရတဲ့အတွက်ကြောင့်မို့အထူးဝမ်းသာမိပါတယ်။ဒီတော်ရရှင်က view ရဲ့အစီအစဉ်တွေအားလုံးကိုကြိုက်နေတတ်ပါတယ်တဲ့။အထူးကျေးဇူးတင်ပါတယ်။ရေဒီယိုအစီအစဉ်တွေကိုနားဆင်တယ်လို့မျိုးအင်တာနက်နဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းဆက်ပြီးတော့အားပေးပါလို့ပြောချင်ပါသေးတယ်။ကမ္ဘာကြားရောက်နေတဲ့ကိုရိုနာကပ်ဘေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာရောက်ရှိနေတဲ့မြန်မာလူသားတွေလည်းတော်တော်လေးကိုထိခိုက်ပြီးတော့သူတို့ဒုက္ခရောက်နေရတဲ့ဆိုတဲ့စာတွေနေ့စဉ်ရေးလာကြတာကျွန်တော်တို့ VOA ကလက်ခံရရှိပါတယ်။အဲ့ဒီစာတွေကိုဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်။အခုအရင်တော့ဒီကိုရိုနာကပ်ဘေးကြောင့်ဒီတနေရာနဲ့တနေရာနိုင်ငံဒေသတစ်ခုနဲ့တစ်ခုကူးစက်လို့မရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတဲ့သရရှင်ရဲ့စာလေးကိုဖော်ပြပေးချင်ပါသေးတယ်။သရရှင်ပီတာပါသူကမျိုးရည်အသက်ရှည်ပါစေမေးစင်တာလေးရှိလို့မေးပြရစီဗျာလေမြန်မာပြည်ကအပြည်ပြည်ဆိုင်ရာလေကြောင်းလိုင်းတွေဘယ်တော့ပြန်ဖွင့်ပေးမှာလဲကျွန်တော်ကနယူးယောက်ပြည်နယ်အိုဒက်ဆာကို မလ18ရက်နေ့ကရောက်ရှိလာတာပါတဲ့မြန်မာပြည်ကသရဆင်ပြန်တူပါတယ်ဇွန်လ10ရက်နေ့မှာပြန်မယ့်ရက်ရောက်တော့မှာဖြစ်လို့သတင်းလေးသိချင်လို့ပါတဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့ပါကွန်ပျူတာရေနောက်ဆုံးထွက်တဲ့သတင်းရဆိုရင်တော့ကျန်းမာရေးဝန်ကြီးဌာနရဲ့ကန့်တက်မိတ်ကဇွန်လ15ရက်နေ့ထိထပ်ထိုးလိုက်ပါတယ်ဒီကိုရိုနာကပ်ဘေးကာလအထူးကန့်သတ်မိဖြစ်ပါရင်အဲ့ဒီချိန်မှာလေကြောင်းလိုင်းခင်းစင်တွေလည်းရန်နာထားတာပါပါရဲ့ရှင်။ဒါကြောင့်မလို့လောလောဆယ်တော့စေးကြတာကဒီဇွန်လ15ရက်နေ့ထိတော့မြန်မာနိုင်ငံကိုပြန်ဖို့အဆင်ပြေမှာမဟုတ်ပါဘူးနော်။အခုဆက်ပြီးတော့ဒီကိုရိုနာကပ်ဘေးကြောင့်နိုင်ငံတကာမှာရောက်ရှိနေတဲ့မြန်မာလူသားတွေဘလောက်ထိခိုက်နေနာနေရလဲဆိုတော့ဒီစာရီရေးလာကြတာကိုဝေမျှပေးကြပါရစေ။မလေးရှားကသောရရှင်တွေရေးလာတဲ့စာရီကတော့ပို့ပြီးများပါရဲ့ရှင်။ဒီမှာအာကာမဲဆိုတဲ့သောရရှင်ကCOVID-19 ကာလအတွင်းမှာမလေးရှားရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအားလုံးမြန်မာနိုင်ငံတန်ရုံအနေနဲ့မြန်မာပြည်ကိုပြန်ပြီးတော့ဝင်ရောက်နိုင်အောင်ဘယ်လိုများဆောင်ရွက်ပေးနိုင်မလဲ။နောက်ပြီးတော့အလုတ်သမားရေးရဝင်ကြီးဌာနဘက်ကရောဘယ်လိုဆောင်ရွက်ပေးနိုင်မလဲဆိုတာသိချင်ပါတယ်တဲ့။ကျွန်တော်တို့အလုတ်သမားတွေကတကယ်လက်တွေ့အခြေအနေမှာဒုက္ခမျိုးစုံနဲ့ကြုံတွေ့နေကြရပါတယ်ဆိုပြီးတော့အာခမင်းဆိုတဲ့သောရရှင်ရေးလာပါတယ်။မိုးစကြောဆိုတဲ့သောရရှင်ကလည်းမလေးရှားမှာဒုက္ခရောက်နေတဲ့မြန်မာပြည်တပုံကြီးပါပြန်ရအောင်လို့မြန်မာအစိုးရအနေနဲ့ကူညီပြီးတော့စီစဉ်ပေးစီခြင်းပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ
်မလေးရှားအစိုးရကကယောဂကာလမှာယောဂကူးစက်မှုကိုအကြောင်းပြပြီးနိုင်ငံသားတွေကိုအဓိကနှိမ်နင်းနေတာမြန်မာတန်ယုံကလည်းမကူညီဘူးသူတို့တန်ယုံကပြန်ခေါ်နေတဲ့သူတွေကသူတို့လိုင်းရိုက်တဲ့သူတွေစာအုပ်အမှန်ပါမင်းအမှန်ရှိတဲ့သူတွေပဲပြန်လို့ရတာပါအဲ့ဒါတော့တစ်လမှာနှစ်ခါပါပဲလူဘလောက်များများခေါ်လို့ရမှာလေဗျအခုကအလုပ်တွေပြုတ်ပြီးအဖမ်းမှာထတ်ခံနေရပါတယ်မြန်မာတွေဖမ်းခံရပြီးရင်ကင်မတီတွေစုပြုံထည့်တာတော့ယောဂမကူးသင့်မဲ့ကူးနေကြပါတယ်မြန်မာတွေအပြင်ဘက်မှာလည်းအလုပ်ပြုတ်ငတ်ကုန်ပြီးပြန်ညင်နေကြပါပြီတရားဝင်ရောတရားမဝင်ရောပြန်ညင်နေကြတာပါတန်ယုံကမလေးရှားအစိုးရနဲ့ညှိနှိုင်းပြီးတော့ကိုယ်နိုင်ငံသားတွေကိုကယ်တင်လို့ရပါတယ်အခုတော့အစောပိုင်းမှာကင်မထဲမှာတင်တနေ့ကိုမြန်မာ18ရောင်လောက်အထိကူးစက်ခံရတာအရန်ကိုဒုက္ခရောက်နေပါတယ်။နေစရာစားစရာလည်းမရှိကြပါဘူးယာ။ဒီမှာအချိန်တွေကယောဂအောင်ရရင်ရမရရင်လည်းငတ်ပြီးတော့သေရပါလိမ့်မယ
်။အလောက်ကိုင်းမရှိတဲ့အတွက်ကြောင့်မလို့နေစရာစားစရာပါမရှိပဲနဲ့အကုန်ဒုက္ခရောက်နေကြရပါတယ်။ဆိုပြီးတော့ဒီသောရရှင်မိုးကြော်ကြော်ရေးပြီးတော့မြန်မာနိုင်ငံကိုပြန်နိုင်အောင်လို့စီစဉ်ပေးဖို့မြန်မာအစိုးရကိုတန်ကြားလာတာဖြစ်ပါလေ။မနက်ကတော့ရရှင်တရားရင်ရေးဖွင့်ဆောင်ကိုလည်းဖော်ပြပေးကြပါလိမ့်။ဒီတော့ရရှင်ကတော့စစ်တွေကတော့ရရှင်ဖြစ်ပါရင်သူကတော့ဒီမိုးရင်းကာလကျူးကျော်ရေးနေရာရွှေ့ပြောင်းရမယ့်ကိစ္စနဲ့ပတ်သက်ပြီးတော့အခုလိုရင်ဖွင့်လာတာပါ
။ Rocket Peter စစ်တပ်မျိုးစဲအောင်စုရက်ခွဲ့နာဇီယာစာတင်ကျောင်းရှိပြီးလောက်ကွယ်မှာကျူးကျော်နေထိုင်သူတွေကိုဘီလ14ရက်ကနေအော်ဂူလ14ရက်တုံးကအတွင်းဖယ်ရှားပေးဖို့တောင်းဆိုတဲ့ပြည်နယ်အုပ်ချုပ်ရေးဘူးလက်မှတ်နဲ့အမိစာကိုစဲအောင်စုရက်ခွဲ့အုပ်ချုပ်ရေးဘူးရုံးရှိကျောင်းကျတင်မောမှာကတ်ထားတာတကယ်ကိုစိတ်မကောင်းစရာပါ။ကျူးကျော်တွေကိုနိုင်ငံတော်ကပြည်ညာချထားပေးပေမဲ့ချိန်ညာစာမဟုတ်ပဲဖိရှားပေးရမယ်လို့ရန်စံပြီးထားတာပါ။ဒီမိုကရေစီလို့ပါဇက်ဖျားကအော်နေပေမဲ့အာဏာရှင်ဆန်ရချက်လို့မှပါတယ်။အခုလိုမိုးရဲကာလမှာတကယ်သာဖိရှားပေးရမယ်ဆိုရင်မိလောက်ကွေးတွေပြည်သူတွေအကြီးအကျယ်ဒုက္ခရောက်ရတော့မှာပါ။
အခုလိုမျိုးနေရမရှိလို့ကျူးကျော်ထားတဲ့သူတွေအခုလိုချက်ချင်းကြီးပြောင်းပေးရမယ်ဆိုလို့ဒုက္ခရောက်ကြရပါတယ်ဆိုတော့ဒီသောရရှင်ကရေးထားပြီးတော့ဒီမီးလောင်ခွင်းမှာနေထိုင်နေတဲ့အိမ်တော်စုဦးရီကမြို့နယ်အုပ်ချုပ်ရေးမှူးထုတ်ပြန်ထားတဲ့စည်ရင်းစုစုပေါင်းအင်တော်စုဦးရေ1329ဆိုပေမဲ့တကယ်တမ်းအရတော့ခက်မှန်းကြီးရဆိုရင်4000လောက်ရှိတာပါဆိုပြီးဒီသောရရှင်ရေးလာပါရင်ဒါကတော့သူပြောတဲ့ကိန်းဂဏန်းဖြစ်ပါရဲ့ကျမတို့ဒီတဲ့အတည်ပြုထားတဲ့ကိန်းဂဏန်းတော့မဟုတ်ပါဘူးရှင်ဒါနဲ့မြန်မာနိုင်ငံမှာရေပြက်လက်မှုနဲ့စူးစူးရွရွကြုံတွေ့နေရပါတယ်ဆိုပြီးပြီးခဲ့တဲ့သတင်းပတ်ပိုင်းအတွင်းမှာရေးလာတဲ့သတင်းရှင်ရဲ့စာကိုလည်းဖော်ပြပေးစင်ပါတယ်ရှင်။ဒီသတင်းရှင်ကအညာဒေသမကွေးတိုင်းကဖြစ်ပါရဲ့
။မင်္ဂလာပါ VV ခင်ဗျာ။မကွေးတိုင်းဒေသကြီးစိတ်ဖြူမြို့နယ်အနောက်ရေဘုတ်စခန်းစီးပွားရေးကျွန်းဆိုင်ခင်ကြီးရွာမှာတောက်တုံးရေပြက်လက်မှုနဲ့စူးစူးဝဝကိုကြုံနေရပါတယ်။ April လလေကစပြီးတော့ပြတ်တာပါ။ရွာမှာကအင်ချီ20လောက်ပဲရှိတာပါ။ရေရရှိဖို့အတွက်ကရေရှိတဲ့နေရာကိုရောက်ဖို့3မိုင်လောက်သွားရပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ကြီးရွာတော်သုံးရီရရှိဖို့တတော်ရီရဝင်ကြီးဒါမှမဟုတ်တိုင်းဆွေရအဖွဲ့စည်းအသီးသီးကတာဝန်ရှိသူတွေဒီတော်သုံးရီရရှိရေးဆောင်ရွက်ပေးဖို့ VV ကနေစင်ပညာချင်ပါလိမ့်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံမှာနေရသည်ဒီနေ့ရေပြက်လက်မှုနဲ့ဆူဆူရွရွကြုံတွေ့နေရပါတယ်ဆိုတဲ့သတင်းတွေလည်းကြားနေရပြီးတော့ဒီတော့ရရှင်သူတို့ဒေသမှာလည်းရေမရှိလို့ပါဆိုပြီးတော့ခုလိုမျိုးစာရေးပြီးတော့အစိုးရအနေနဲ့သူတို့ရွာထိရေရရှိအောင်လို့လုပ်ပေးစီချင်ပါတယ်ဆိုပြီးတော့ပန်ကြားလာတာဖြစ်ပါတယ်တော်ရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။နောက်ပိုင်းမှာတော့ဒေတာလာတဲ့တော်ရှင်တွေကိုအလှည့်ပေးဦးမှာဖြစ်ပါတယ်။မဟုတ်ဘူးရေမြန်မာပိုင်း င်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာစေတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးပတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုဆက်ပြီးဒေတာလာတဲ့သောရရှင်လေးကိုအနေနဲ့ပြင်ကြပါလိမ့်။ကြီးပေါင်းရောက်ရခိုင်သူချင်းညမလေးကတောင်ကကိုတန်းဝင်းမမဘာဘရာခင်ကျူသူမလေးမေရီခေါ်ဇာပြူဝင်းတို့မိသားစုအတွေ့ဆိုပြီးတော့အမြဲလွမ်းဆွတေးလက်ဆောင်တစ်ပုဒ်ပါပါတယ်ရှင်။မြန်မာတစ်ချစ်သောရရှင်တွေအတွက်လည်း VOE ကမြစ်တာတိလက်ဆောင်တစ်ပုဒ်ပါကြမှာရယ်နော်ပို့ပို့တီးဆိုထားတဲ့ချစ်ဖူးခဲ့ကြမြဆိုတဲ့တခြင်းလေးကိုသောရရှင်တွေအားလုံးနှစ်ချိုက်သဘောကြမယ်လို့ထင်ပါတယ်နားဆင်ကြည့်ပါအောင်နော်ဒီဆိုထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့သတင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်းပြစာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းနှင်းကလေးနဲ့ညပိုင်းနဲ့တင်းနှင်းလာနဲ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ဖိတ်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာက bammy.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်နဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေ။တင်းနှီးနေတနေ့နေ့တော့မနေနိုင်ပါဘူး။
အခုဆက်ပြီးကိုရိုနာကပ်ရောဂါကာလအတွင်းလိုက်လောညီထွေဖြစ်အောင်လူတွေဘာတွေကိုပြောင်းလဲတီထွင်နေကြသလဲဆိုတော့ထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။တောင်ကိုရီးယားမှာဆက်ရုပ်တွေကြီးအလုပ်လုပ်တဲ့ကော်ဖီဆိုင်တစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ကိုလံဘီယာနိုင်ငံမှာတော့ဆေးရုံကရင်အဖြစ်လဲသုံးလို့ရ၊ထောင်းတလားအဖြစ်လဲသုံးလို့ရတဲ့ 2-in-1 ဆေးရုံကရင်တစ်မျိုးကိုတီထွင်လိုက်ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်။ကိုရိုနာကပ်ရောဂါကာလအတွင်းတောင်ကိုရီးယားနိုင်ငံကလူတွေခက်ခွာခွာနေရမယ့်စီးကမ်းတွေကိုလိုက်နာပြီးဆိုင်ခိုင်နိုင်မဲ့ဆက်ရုပ်ကော်ဖီဆိုင်လေးတစ်ခုအကြောင်းပြောပြပေးပါမယ်။ဒေချောင်းမြို့မှာဖွင့်လှစ်ထားတဲ့ဒီကော်ဖီဆိုင်လေးမှာကော်ဖီဖြော်တဲ့သူကောကော်ဖီပို့ပေးတဲ့သူကောဆက်ရုပ်တွေပါ။ Vision Silicon Company နဲ့နိုင်ငံတော်ပိုင်သိပ္ပံသုတေသနအဖွဲ့တို့ကပူးပေါင်းထုတ်လုပ်ခဲ့တာဖြစ်ပြီးတော့ကိုရိုနာကပ်ရောဂါကာလအတွင်းနေ့စဉ်ဘဝတွေမှာလူတွေခက်ခွာခွာနေနိုင်မှုရည်ရွယ်ပါတယ်။ကော်ဖီဖြော်တဲ့ဆက်ရုပ်ကလေးဟာလည်းကော်ဖီအမျိုးအစားပေါင်း60ကိုဖြော်နိုင်ပြီးတော့လူတွေဖြော်တဲ့အတိုင်းအရသာထွက်တယ်လို့စားသုံးသူတွေကပြောပါတယ်။သပွဲထိုးဆက်ရုပ်ကလေးဟာလည်းလွယ်လွယ်ကူကူလှုပ်ရှားသွားလာနိုင်ပြီးကော်ဖီပို့နိုင်မှုအတွက်သပွဲတွေကိုစီစဉ်ထားပြီးတစ်ခါပို့ရင်ကော်ဖီ6ခွက်ပို့နိုင်တာပါ။ဆိုင်တွင်းကော်ဖီမှားယူရမှာလဲကစ်ဆော့ဆက်တွေကိုသုံးရမှာဖြစ်ပြီး ကော်ဖီတစ်ခွက်ရဖို့အတွက်9မိနစ်လောက်ပဲစောင့်ရမှာဖြစ်ပါတယ်။အထက်နှစ်ထပ်ရှိတဲ့တစ်ဆိုင်လုံးအတွက်လူသားဝန်ထမ်းကတော့တစ်ယောက်ပဲလိုမှာဖြစ်ပြီးတော့တန်ရှင်းရေးတာဝန်အနည်းငယ်နဲ့လိုအပ်တဲ့အစားပလာတွေကိုပြန်ဖြည့်ပေးရုံပဲဖြစ်ပါတယ်။
ဘာလဲစိုးရံကိုအစည်းကျဲခံရတဲ့ဣတိနိုင်ငံကတပ်စုတွေမှာဆောင်းမေးပွဲတွေကိုသဟပြင်းကွင်းကင်ကျဲကြီးတွေနဲ့ပန်းချန်တွေထဲမှာကျင်းပဖို့ပြင်ဆင်နေပါတယ်။ CU Valley စိုက်ပျိုးရေးတပ်ကတူဟာသူတို့ကျောင်းရဲ့နောက်ဆုံးပိတ်အတန်းတင်ဆောင်းမေးပွဲတွေကိုအနေရကင်းရင်ဘယ်လိုပြန်ကျင်းပရမလဲဆိုတာကျောင်းသား900လောက်နဲ့ပုံစံချဆန်းသက်ကြည့်နေပါတယ်။ပုံမှန်အတိုင်းဆိုရင်တော့အခန်းကျင်စာသင်ခန်းကြီးတွေထဲမှာကျောင်းသားတွေစုပြီးတော့ဖြည့်ကြတာပါ။အခုကတော့ကျောင်းပိတ်ထားတာ3လလောက်ကြာသွားပြီဖြစ်တယ်လို့အီတလီနိုင်ငံမှာ COVID-19 ရောဂါကူးစက်မှုတွေကိုလည်းထိန်းချုပ်သွားနိုင်ပြီဖြစ်တဲ့အတွက်ကျောင်းသားတွေဘေးကင်းရေးနဲ့ဇွန်လလောက်မှာစာဖို့ပဲပြန်ဖြေနိုင်ဖို့အတွက်ပြင်ဆင်နေကြတာပါ
ကိုရိုနာကပ်ရောဂါကာလအတွင်းအသုံးဝင်မဲ့နှမျိုးသုံးလို့ရတဲ့ကောင်တလာဆေးရုံကရင်တစ်မျိုးကိုကိုလံဘီယာနိုင်ငံကစီးပွားရေးသမားတယောက်ကတီထွင်လိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူတွေရဲ့ရုပ်အလောင်းတွေအီကွေဒေါနိုင်ငံကအကြီးဆုံးမြို့လမ်းမတွေပေါ်မှာပုံနေတာကိုထိတ်လန့်စရာတွေ့မြင်ရပြီးတဲ့နောက်အိန္ဒိချင်းကိုလံဘီယာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ရိုဒော့ဖ်ဂိုမက်စ်ကအခုလိုဆေးရုံကရင်ကနေကောင်တလာအဖြစ်ပြောင်းနိုင်တဲ့တူးဝင်ဝမ်းဆေးရုံကရင်ကိုတည်ထွင်လိုက်တာပါဒီကရင်ကိုစက်ကူဂတ်ထူပြားတွေနဲ့ပြုလုပ်ထားပြီးတော့ဘေးဘက်မှာတန်လျက်ရန်တွေတက်ဆင်ထားသလိုဗရိတ်ပါတဲ့ဘိန်းကိုလည်းတက်ဆင်ထားတာကြောင့်လူနာကိုထိုင်လျက်အနေအထားအထိထောင်မှတ်ပေးနိုင်ပါတယ်ဒီကရင်ဟာပေါင်330အထိတည်ဆောင်နိုင်ပြီးတော့အလွယ်တကူမြေဩဇာဖြစ်သွားနိုင်တဲ့ပစ္စည်းတွေနဲ့ပြုလုပ်ထားတာပါဒီအတွက်ကုန်ကြမ်းစည်းကတော့အမေရိကန်ဒေါ်လာ62ဒေါ်လာကနေ132ဒေါ်လာပဲကျတင်တယ်လို့ဂေါမက်စ်ကပြောပါတယ်ဆေးရုံကရင်ကနေကောင်တလာအဖြစ်ချက်ချင်းပုံစံပြောင်းနိုင်တဲ့အတွက်လဲတည်ဆုံသွားတဲ့သူကနေယောဂကူးစက်နှုတ်ကိုလျှော့ချပေးနိုင်တယ်လို့လည်းသူကပြောပါတယ်
ကနေ့ဦးနေနေညပိုင်းအတွက်ပတ်စံကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်မိခင်မလူမဲမျိုးသားတို့ရဲကဖမ်းဆီးထားစဉ်သေဆုံးသွားရတာကနေနိုင်ငံတော်မှာဖြစ်နေတဲ့အကြမ်းဖက်မှုတွေကိုရင်ဆိုင်ဖို့အတွက်မင်းဆိုးတဲ့ပြည်နယ်ပါဝင်တခြားပြည်နယ်ဆက်တခုကပြည်နယ်အုပ်ချုပ်ရေးမှုတွေဟာပြည်တွင်းလုံခြုံရေးအရာတပ်ဖွဲ့တွေကိုဆင့်ခေါ်လိုက်ပါတယ်မင်းဆိုးတဲ့ပြည်နယ်မင်းနီယာပိုလစ်နဲ့အနာကစိန်ပေါမျိုးတွေပါဝင်နိုင်ငံတော်ကတခြားမျိုးတွေမှာအစိုးပိုင်းတို့ကငြင်းငြမ်းသောဆန္ဒပြနေကြတာတွေဟာနောက်ပိုင်းမှာတော့လူရဲတာတွေမိရှုဖျက်ဆီးတာတွေနဲ့တခြားအကြမ်းဖက်မှုတွေအထိဖြစ်လာခဲ့ရတာကနေလုံခြုံရေးအခြေအနေကိုထိမ့်သိမ့်ဖို့ပြည်နယ်အစိုးရကစီစဉ်ခဲ့ကြတာဖြစ်ပါတယ်အမေရိကန်သမအင်ဂျီရိုနဲ့လန်ဒန်လန်လောက်အကွာမှာမနေ့စနေနေ့ညသကောင်ချိန်ကဆန္ဒပြပွဲတွေကနေရုံးရင်းဆန်ကကြမ်းဖက်မှုတွေဖြစ်ခဲ့ရာကအနီးနားလက်ဖေးရဲ့ရင်မြစ်တစ်ဝိုက်ကိုရဲတပ်ဖွဲ့နဲ့ထောက်လှမ်းရေးတပ်တွေပြည်ထောင်လုံခြုံရေးအရာတပ်ဖွဲ့တွေကအကာအကွယ်ပေးခဲ့ရပါတယ်။အမေရိကန်နိုင်ငံတော်မှာဖြစ်နေတဲ့ကြမ်းဖက်မှုတွေကြောင့်ပြည်နယ်16ခုကမြို့ပေါင်း25မြို့မှာညမထွက်ရအမိန့်နဲ့လဲထုတ်ပြန်ထားပါတယ်ခင်ဗျာ။ကောဆမွေအားကြီးနိုင်ငံခွန်နိုင်ငံ G7 ထိပ်တည်ဆွေးနွေးပွဲကိုစောင်းဥပောက်အချိန်လောက်ထိရှေ့ဆိုင်ထားမယ်လို့သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။တချိန်တည်းမှာပဲလက်ရှိ G7 အဖွဲ့ဝင်နိုင်ငံတွေဟာခက်နောက်ကျနေပြီးလက်ရှိကမ္ဘာအခြေအနေကိုထင်ရှားမှုမရှိဘူးဆိုပြီးတော့တိုးချက်ဖွဲ့စည်းဖို့လည်းသမ္မတထရန့်ကတိုက်တွန်းနေတာပါ။လက်ရှိ G7 အဖွဲ့မှာတော့ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ဗြိတိန်နဲ့အမေရိကန်တို့ပါဝင်ပါတယ်။သမ္မတထရန့်ကတော့ရုရှား၊တောင်ကိုရီးယားနဲ့အိန္ဒိယနိုင်ငံတွေကိုအဖွဲ့ဝင်တစ်တွေအဖြစ်ထပ်တိုးဖို့လိုလားနေတာပါ။G7 ထိပ်သီးဆွေးနွေးပွဲကိုဒီနှစ်ထဲမှာအမေရိကန်နိုင်ငံမှာကျင်းပဖို့စီစဉ်ထားပေမဲ့ကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ရွှေ့ဆိုင်းထားရတာဖြစ်ပါတယ်ခင်ဗျာကမ္ဘာတစ်ဝန်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူရေတွက်ဟာအခုဆိုရင်6သန်းကျော်ရှိသွားခဲ့ပြီဖြစ်ပြီးတော့သေဆုံးသူရေတွက်ဟာလည်း 3.8 သန်းနီးပါးရှိသွားခဲ့ပြီဖြစ်ပါတယ်အမေရိကန်မှာယောဂကူးစက်ခံသူ 1.8 သန်းကျော်နဲ့သေဆုံးသူ 3 သန်းကျော်ရှိပြီးတော့ဘရဇိုနိုင်ငံကတော့ယောဂကူးစက်ခံသူ 4.9 သန်းကျော်နဲ့ဒုတိယအများဆုံးဖြစ်ပြီးအဲ့နောက်မှာတော့ရုရှားနိုင်ငံကယောဂကူးစက်ခံသူ 3.9 သန်းနဲ့တတိယအများဆုံးဖြစ်ပါတယ်ခင်ဗျာအာရှဘက်မှာတော့စင်ကာပူနိုင်ငံမှာတနင်္ဂနွေနေ့က COVID-19 အတည်ပြုလူနာအသစ်918ယောက်တွေ့ရှိတဲ့အတွက်ယောဂကူးစက်သူစုစုပေါင်း 3,400 ကျော်ရှိသွားပြီဖြစ်ပါတယ်ထိုင်းနိုင်ငံမှာဆိုရင်လည်းဒီကနေ့မှာယောဂကူးစက်သူနောက်ထပ်4ယောက်ရှိပြီးတော့ဇန်နဝါရီလကလေးကစလို့ကူးစက်သူစုစုပေါင်း 3,000 ကျော်နဲ့တည်ဆုံးသူ59ယောက်ရှိပါတယ်တရုတ်နိုင်ငံမှာတော့ဒီကနေ့ယောဂကူးစက်ခံရသူနောက်ထပ်2ဦးရှိပြီးတော့ယောဂကူးစက်ခံထားပြီးဂျာမနီနိုင်ငံကပြန်လာသူ2ဦးပါဝင်နောက်ထပ်3ဦးယောဂလက္ခဏာမပြဘဲကူးစက်ခံထားတာတွေ့တယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်ခင်ဗျာ ဒီနေ့နေ့ညဘက်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 ရေပေါ်အခြေအနေအရဗီဒီယိုမှာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်လော့ရာကြီးရဆိုင်းထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအထိအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကြားလိုက်ပါခင်ဗျာ။
This program has come to you from the Voice of America, Washington.